Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2022ခုနှစ်ဇွန်လ4ရက်စနေနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်နေပါပြီ။ဆိုင်းတိုမီတာ24 40 51နဲ့ဒိုင်းလမ်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာပါရှင်။ကျမခင်တို့တပါဒီမနက်ခင်သတင်းတွေကိုကိုစိုးမင်းနဲ့အတူပြောပြပေးမှာပါ။ချင်းရှားတဲ့မြမအရေးလှုပ်ရှားသူနှုတ်ကိုတေရန်ပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ကဝေဖန်လိုက်ပါတယ်။မော်စကိုမှာရှိတဲ့ American media တွေကိုရုရှားအစိုးရကလည်းပြီးတော့ခေါ်ယူပြီးတော့သတိပေးဖို့လုပ်နေပါတယ်။ Ukraine စစ်ပွဲကြောင့်အာဖရိကမှာစားနပ်ရိက္ခာပြဿနာနဲ့ကြုံနေရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါနန်းတော်ရေ
။ကောင်းပါပါရှင်။88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့လှွတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော်တို့ကိုစီတေတန်စီမဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်။
ညာနေနည်းတယ်ဆိုတာဒီစစ်ကောင်စီရဲ့လက်ထဲမှာပဲရှိတဲ့အခြေအနေမျိုးဖြစ်တဲ့အတွက်အလုံးစရာစိုးရင်ကအခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်
။အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်လောင်စာစီနဲ့ဓာတ်မြေဩဇာစီးကြီးမှုကြောင့်ထုတ်လုပ်မှုထိခိုက်မှာကိုမြန်မာတောင်သူတွေစိုးရိမ်နေကြတဲ့တဲ့နဲ့ထိုင်းနိုင်ငံသားအသက်ခံရမှုနဲ့ဆက်နွယ်ပြီးတော့မြန်မာ190ကျော်စစ်ဆေးခံရပါတယ်။ဒီလိုတဲ့နဲ့ဆောင်းပါးတွေနဲ့အတူဒုတိယပိုင်းနိုင်ငံဝန်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးနဲ့အမေရိကန်တစ်ဖက်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန်းရောက်တဲ့တဲ့ကိုဒေါက်ခင်မျိုးတက်နဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးပါရှင်။
ချင်းရှားတဲ့တက်ကြွလှုပ်ရှားသူတို့ကိုတေရန်ပြစ်ဒဏ်ပေးဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်ကုလသမဂ္ဂကဝေဖန်လိုက်ပြီးတေရန်အပြစ်ပေးတာကိုပယ်ဖြတ်ဖို့လဲတောင်းဆိုလိုက်ပါတယ်။88မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းမီနဲ့လွတ်တော်အမဟောင်းကိုဖြိုးစရာတို့ကိုအကြမ်းဖက်မှုဆွဆွဲချင်တဲ့စစ်ခုံရုံးကနေတေရန်ချမှတ်ခဲ့တာကိုစစ်ကောင်စီကအတီးပြုတ်ခဲ့ပြီးတဲ့နောက်မှာကုမျက်မဲ့အကြောင်းပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ကြနေမှာပဲတုံ့ပြန်လိုက်တာဖြစ်ပါတယ်။တေရန်စီရင်ချက်ချမှတ်ခံထားရတဲ့ဒီမိုကရေစီရေးလှုပ်ရှားသူနှစ်ယောက်ကိုကုမျက်နဲ့အစီအစဉ်ကိုဆက်ပြီးလုပ်ဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်အထူးစိတ်အနှောက်အယှက်ဖြစ်ရပါတယ်။ဒါဟာနိုင်ငံတကာလူ့ခွင့်ရေးကြီးညာစည်းတမ်းရဲ့အပိုက်၃မှာဖော်ပြထားတဲ့ဘဝရှင်သန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုဗျံဗျံတင်းတင်းချိုးဖောက်တာဖြစ်ပါတယ်လို့နယူးယောက်ရုံးချုပ်ကတောက်ကြတဲ့ဒဏ္ဍာရီရှင်တစ်ပွဲမှာကုလသမဂ္ဂတွင်းမှုချုပ်ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောခဲ့ပါတယ်။လက်လက်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့အခြေခံလွတ်လပ်ခွင့်နဲ့ရပ်ပိုင်ခွင့်အတွက်ဂျိုးပန်သူတွေကိုဖမ်းဆီးအရေးယူတာတွေအားလုံးရုတ်သိမ်းပေးဖို့နဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကြီးအကဲအားလုံးချက်ချင်းပြန်ပြီးလွှတ်ပေးဖို့ပါအထွေထွေမှုချုပ်ကတောင်းဆိုလိုက်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ဘက်ရှိရုရှားလိုလာတဲ့ခွဲထွက်ရေးတပ်ဖွဲ့တွေထိမ့်ချုပ်ထားတဲ့ဒေသကအရက်သားတွေကိုအကာအကွယ်ပေးနိုင်ရေးအတွက်မိမိတို့တပ်ဖွဲ့တွေကအောင်မြင်အောင်လှုံ့ဆော်နိုင်ခဲ့တယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကပြောဆိုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းရဲ့နယ်မြေအစိတ်ပိုင်းတွေကိုလွတ်မြောက်အောင်လှုပ်ဆောင်နေတယ်လို့အထူးစစ်စင်ရဲ့ရည်ရွယ်ချက်တွေပြီးဆုံးတဲ့တိုင်အောင်လဲဆက်လက်လှုပ်ဆောင်သွားမယ်လို့တောက်ကြနေကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ယူကရိန်းနိုင်ငံဆိုင်ရာအကြက်တဲညှိနှိုင်းဆောင်ရွက်ရေးမှူးအမင်အဝက်ကတော့ဒီစစ်ပွဲဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းယူကရိန်းစစ်ပွဲရက်တရာဖြစ်အထိမ်းအမှတ်တောက်ကြနေကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီစစ်ပွဲဟာအောင်နိုင်သူမရှိဘဲမြို့တွေရွာတွေအိမ်တွေကျောင်းတွေဆေးရုံတွေပျက်စီးကုန်တာတက်တည်ပါပဲလို့ပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇာလင်စကီးကလည်းရုရှားကျူးကျော်စစ်ရဲတရအပြည့်မှာယူကရိန်းနယ်မြေ20ရာခိုင်နှုန်းဆုံးရှုံးခဲ့ရကြောင်းနဲ့မိမိတို့ယူကရိန်းတပ်ဖွဲ့တွေကလည်းစစ်မျက်နှာအားလုံးမှာတိုက်ခိုက်နေကြောင်းတောက်ကြနေကပြောဆိုလိုက်ပါတယ်
။ရုရှားမီဒီယာတွေပေါ်မှာအမေရိကန်ကနေကန့်တတ်မှုတွေအတွက်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့တနင်္လာနေ့မှာအသိပေးပြောကြဖို့မော်စကိုမှာရှိနေတဲ့ American သတင်းမီဒီယာဌာနတွေကအကြီးအကဲတွေကိုဆင့်ခေါ်ထားတယ်လို့ Russia နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တကယ်လို့ American ပြည်ထောင်စုမှာ Russia media လုပ်ငန်းလုပ်နေသူတွေသတင်းတောက်တွေပုံမှန်အတိုင်းအလုပ်လုပ်ခွင့်မရဘူးဆိုရင်အပြင်းထန်ဆုံးအရေးယူကန့်သတ်မှုတွေမလွဲမသွေချမှတ်ရတော့မယ်လို့ Russia နိုင်ငံခြားရေးဌာနပြောခွင့်ရ Maria Zakharova ကတောက်ကြံနေမှာပြောပါတယ်။ဇွန်လ6ရက်တနင်္လာနေ့မှာ Moscow က American သတင်းမီဒီယာဌာနအားလုံးရဲ့အကြီးအကဲတွေကိုဒီကိစ္စရှင်းလင်းပြောကြဖို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနလာရောက်ဖို့ဖိတ်ထားတယ်လို့လည်းပြောပါတယ်။အနောက်နိုင်ငံတွေဟာရုရှားအစိုးရသတင်းဌာနတချို့ပေါ်မှာမတရားကန့်သတ်မှုတွေချမှတ်နေတယ်လို့ရုရှားကဆွဆဲထားတာပါ။ပြီးခဲ့တဲ့လတုန်းကတော့တကယ်လို့ ရုရှားမီဒီယာတွေပေါ်မှာနောက်နိုင်ငံတွေကမိတ်ဆွေလိုမဆက်ဆံရင်မော်စကိုမှာရှိတဲ့သူတို့ရဲ့နိုင်ငံခြားမီဒီယာတွေကိုအစိုးရရှိနေတွေကပိတ်သိမ်းခွင့်ရုရှားလွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ရုရှားကဖေဗရီမှာယူကရိန်းကိုဝင်ရောက်ကျူးကျော်ခြင်းကစပြီးဒီတိုက်ပွဲသတင်းတင်ပြမှုကိုရုရှားအစိုးရကနေတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်။ယူကရိန်းမှာဆင်နွယ်နေမှုကိုအထူးစစ်ဆင်ရေးတရားဖြစ်နဲ့သတ်မှတ်ထားတာဖြစ်ပြီးဒါနဲ့ပတ်သက်တဲ့သတင်းမှားတင်ပြရင်ထောင်နဲ့ဆန်ကားနဲ့ချမှတ်ဖို့ပေါ်ပြဋ္ဌာန်းထားတာပါ။ဒါကြောင့်နောက်နိုင်ငံသတင်းမီဒီယာတချို့ရုရှားကထွက်ခွာနေပေမဲ့ Reuters အပါအဝင်တချို့သတင်းမီဒီယာတွေကတော့နိုင်ငံထဲမှာပဲဆက်ပြီးတော့သတင်းတွေပို့နေတာဖြစ်ပါတယ်
။ယူကရိန်းစစ်ပွဲကြောင့်အာဖရိကတိုင်းမှာအစအစာအကြက်အတဲကြုံတွေ့နေရကြောင်းရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံရမှာအာဖရိကသမ္မတ EU ခေါင်းဆောင်တွေကပြောဆိုကြပြီးမဲ့ကမ္ဘာတဝန်းစားနပ်ရိက္ခပြဿနာအတွေ့သူတို့မှတာဝန်မရှိကြောင်းရုရှားကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံကထွက်ရှိတဲ့သီးနှံတွေအပေါ်အကြီးအကျယ်မှီခိုနေရတဲ့အာဖရိကတိုက်ဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာရက်ပေါင်းတရာပြည့်တဲ့ချိန်မှာစားနပ်ရိက္ခအခက်အခဲဆူဆူဝါးဝါးကြုံတွေ့နေကြရပါတယ်။စစ်မြေပြင်နဲ့အဝေးကြီးမှာရှိတဲ့အာဖရိကနိုင်ငံတွေမှာတော့စီးပွားရေးအကျပ်အတဲတွေနဲ့ရင်ဆိုင်နေရတာကိုရုရှားသမ္မတသိစေချင်တာကြောင့်လာရောက်တွေးဆရတာဖြစ်ကြောင်းလဲ EU ဥက္ကဋ္ဌစီနီဂေါသမ္မတမက်ဆီဆောကရုရှားနိုင်ငံတောင်ပိုင်းပင်လယ်နက်ကမ်းခြေအပန်းဖြေဆိုချီမြို့မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသမ္မတပူတင်ကိုပြောဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးကုလသမဂ္ဂမှာမဲခွဲဆုံးဖြတ်တဲ့အခါမှာလည်းအာဖရိကတိုက်နိုင်ငံတွေဟာရုရှားအပေါ်မှာရှုံချပစ်တင်မှုရှောင်ရှားခဲ့ကြောင်းနိုင်ငံပိုင်ရုပ်တံကထုတ်လွှင့်တဲ့အစီအစဉ်မှာပြောဆိုပါတယ်။ရုရှားသမ္မတပူတင်ကတော့စားနပ်ရိက္ခအကျပ်သဲနဲ့ပတ်သက်ပြီးရည်ညွှန်းပြောဆိုခြင်းမရှိပေမဲ့သူတို့ရုရှားနိုင်ငံအနေနဲ့အာဖရိကနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့ရှိဆန္ဒရှိပါတယ်လို့ရေဘူးရသဘောမျိုးပြောဆိုခဲ့ပါတယ်ခင်ဗျာ
VOA American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133ညာ540 kHz 8433ညာไลโดมิเตอร์57กิโลเฮิรตซ์5805เนี่ยไลแลมิเตอร์190กิโลเฮิรตซ์1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American သမ္မတဂျိုးဘိုင်ဒန်ကသူကမကြာခင်မှာ Saudi Arabia နိုင်ငံကိုသွားဖို့ရှိတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်သူအနေနဲ့ Saudi Arabia ကိုသွားဖို့အတွက်ဓာတ်ရိုက်စီစဉ်ထားတာမရှိပေမဲ့တကယ်လို့သွားဖြစ်တယ်ဆိုရင်အရှိလေပိုင်းဒေသငြင်းငြင်းအတွက်ကြိုးစားဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။သမ္မတဘိုင်ဒန်ဟာဒီခီးစင်မှာ Saudi အင်ရှ်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ပါတွေ့ဆုံနိုင်ပွဲရှိတယ်လို့သတင်းကပြောပါတယ်။ Russia သမ္မတ American သမ္မတရဲ့ Saudi Arabia ခီးသွားဖို့စီစဉ်တာဟာဇွန်လနှောင်းပိုင်းမှာသွားရောက်မဲ့ဥရောပနဲ့ Israel ခီးစင်တွေအတွင်းဖြစ်နိုင်တယ်လို့သမ္မတခီးစင်ရဲ့အကြံဝန်သူတွေကပြောပါတယ်။Saudi Ancient Minister Salman ဟာ2018ကတူရကီမှာအသက်ခံခဲ့တဲ့တိုက်ခံတဦးဖြစ်သူ Washington Post သတင်းတော့ Jamal Khashoggi တပ်ဖြတ်မှုမှာပါဝင်တယ်လို့ American ထောက်လှမ်းရေးတွေရဲ့ပြောကြားချက်ကိုသမ္မတ Biden ကလက်ခံထားဆဲဖြစ်ကြောင်းဗုဒ္ဓဟူးနေ့မှာသမ္မတ AMB ကပြောပါတယ်။သူ့အနေနဲ့လူခွင့်ဆိုင်ရာအမြင်ရပြောင်းလဲမှာမဟုတ်ပေမဲ့ American နိုင်ငံရဲ့သမ္မတတဦးအနေနဲ့ငြိမ်းချမ်းအတွက်လှုပ်ဆောင်ရမယ့်တာဝန်ရှိတဲ့အတိုင်းလုပ်မယ်လို့သမ္မတကပြောပါတယ်။American မှာလောင်စာစီစေးချဆင်းဖို့အတွက်သမ္မတ Biden နီးလန်းရှာနေချိန်မှာပဲနိုင်ငံဆက်ဆံရေးတိုးမြင့်ဖို့အတွက် Saudi Arabia ကိုတွားရောက်မှလည်းဖြစ်ပါတယ်။ရေမမအပြစ်အစီတက်တန်းတိုးဖို့အတွက် Ben Salman ကအဓိကကဏ္ဍကပါဝင်မှုကိုသမ္မတအင်ဂျူကရှာရှာပါပါအတိမတ်ပြုထားတာလည်းဖြစ်ပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုတားဆီးရမှာ Israel နိုင်ငံကကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ကိုသုံးဖို့ပြင်ဆင်ထားကြောင်း Israel ဝန်ကြီးချုပ် Naftali Bennett ကသတိပေးလိုက်ပါတယ်။အစ္စရေးနိုင်ငံကိုလာရောက်တဲ့ကုလသမဂ္ဂအနုမြူစွမ်းရည်အေဂျင်စီ IAEA အကြီးအကဲရန်ဖေးဂရော့စီကိုတောက်ကြနေမနေ့ပိုင်းကလက်ခံတွေ့ဆုံစင်မှာအစ္စရေးဝန်ကြီးချုပ်ကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার ဘုံမရအောင်တားဆီးရမှာဘာမဆိုလုပ်မယ်လို့ပြောဆိုထားတာကိုအစ္စရေးဝန်ကြီးချုပ်ဘန်နက်ကထပ်မံပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်အောင်တားဆီးဖို့ရည်ရွယ်တဲ့အနေနဲ့2015ခုနှစ်ကအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားသဘောတူညီခဲ့တာကိုပြန်လည်အသက်သွင်းဖို့ကြိုးစားရမှာရပ်ဆိုင်းနေပြီးတင်းမာမှုတွေကြီးထွားလာစဉ်အစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်တာဖြစ်ပါတယ်။အစ္စရေးအနေနဲ့တန်တမာရေးအရာဖြည့်ရှင်းဖို့လိုလားပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုတားဆီးရေးအောင်မြင်အောင်အချိန်မီမလုပ်နိုင်ရင်တော့ ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ကိုသုံးရမှာဖြစ်ကြောင်းရှင်းရှင်းလင်းလင်းအသိပေးလိုကြောင်းလဲအစ္စရေးဝန်ကြီးချုပ်ကထုတ်ပြန်ချက်မှာပြောဆိုထားတာပါ။အီရန်နိုင်ငံကတော့နျူကလ িয়ার အစီအစဉ်ဟာလက်နက်ထုတ်လုပ်ဖို့အစီအစဉ်မရှိကြောင်းအစဉ်တစိုက်ညင်းဆိုထားပါတယ်ခင်ဗျာ
။ဩစတြေးလျဝန်ကြီးချုပ်အန်ထနီအယ်ဗန်နီစာတနင်္လာနေ့မှာအင်ဒိုနီးရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ပစိဖိတ်ဒေသရင်တိဥ္ဩစာလွှမ်းမိုးမှုထိထွားနေတာကိုဩစတြေးလျအစိုးရတပ်ဖွဲ့ကတံပြန်ဖို့စူးစမ်းနေတာဖြစ်ပြီးဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်ကလည်းတောက်တာနေမှာပဲတုံကန်နိုင်ငံကိုရောက်နေတာပါ။ဝန်ကြီးဝေါန်ဟာအင်ဒိုနီးရှားမသွားခင်ဒေသရင်ကျွန်းနိုင်ငံတွေဖြစ်တဲ့ဆာမိုအနဲ့တုံကန်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာပါ။နိုင်ငံခြားရေးဝန်ကြီးဝေါန်ကသူဟာဒေသရင်မိတ်ဆွေတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့လုပ်နေတယ်လို့ပြောပါတယ်
။ All the nations of the region understand that we are in a time of great change.
အခုချိန်ရောဩစတြေးလျအတွက်ကြီးမားတဲ့အပြောင်းအလဲတွေလုပ်နေခြင်းဆိုတာကိုဒေတာရင်းနိုင်ငံအားလုံးနားလည်တယ်လို့ဒီဒေတာမှလည်းပုံစံသစ်ချမှတ်နေတဲ့အတွက်ဒေတာရင်းနိုင်ငံအားလုံးအနေနဲ့ကိုကျိုးစီပွားကိုလျောက်ကိုဘလိုပါဝင်မယ်ဆိုတာတွက်နေကြခြင်းဖြစ်ကြောင်းဒီချိန်မျိုးမှာဩစတြေးလျဝန်ကြီးချုပ်အနေနဲ့နိုင်ငံခြားရေးဝန်ကြီးတွေကဒေတာရင်းနိုင်ငံတွေကိုကို့သဘောထားတင်ပြပြီးဘာလုပ်ပေးနိုင်လဲဆိုတာကိုမျှဝေပေးနိုင်မှာဖြစ်ကြောင်းပြောသွားတာပ
ါဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရာတရုတ်နိုင်ငံမှာအစ်စ်မြင့်ဆုံးလင်းတင်တင်မော်တစင်မကြာခင်တိဆောက်ပြည်စည်းတော့မှာဖြစ်ပါတယ်။ AP သတင်းဌာနကစီစစ်အတီးပြူတဲ့ဂျိုရုဓာတ်ပုံတွေအရာမကြာခင်စတင်ရေချတော့မယ်လို့ကြွမ်းကျင်သူတွေကယူဆနေကြပါတယ်။ရှန်ဟိုင်းမြို့အရှေ့မြောက်ဘက်ကဂျောင်နန်းတင်မော်ချင်းမှာ2018ခုနှစ်ကတည်းကစတင်တိဆောက်ခဲ့တဲ့အစ်စ်မြင့်လင်းတင်တင်မော်ကို Planet Labs PBC ကမေလကုန်ပိုင်းမှာရိုက်ကူးထားတဲ့ဂျိုရုဓာတ်ပုံတွေအရာပြည်စည်းလူနီးပါးဖြစ်နေတာတွေ့ရှိရပါတယ်။လင်းတင်သမောအစ်စ်ကိုဂျောင်းနန်းသမောချင်းမှာ158နှစ်ပြည့်နဂါးလီပြိုင်ပွဲစတင်တဲ့အချိန်နဲ့တိုက်ဆိုင်ပြီးရေးချလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်။သမောကိုလက်တွေ့မသုံးခင်ပင်လယ်ပြင်မှာစမ်းသပ်ဖို့လိုလိမ့်အောင်မယ်လို့လည်းကြွမ်းကျင်သူတွေကပြောဆိုပါတယ်။ဝါရှင်တန်အခြေစိုက်နိုင်ငံတကာမဟာဗျူဟာလေးလာရေးဌာန CSIS ကတော့တရုတ်နိုင်ငံဟာစီးရေးအထိမ့်မှတ်တွေကိုထူးခြားတဲ့နေတွေအားလိုက်ရတွေမှာကျင်းပလေးရှိတယ်လို့ပြောဆိုပါတယ်ခင်ဗျာ The Voice of
America VOA စနေနေ့မနက်ဖက်ထိတ်တရားသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့ကိုခင်မောင်ဆိုမင်းတို့ကကြေညာခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့လှွတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော်တို့ကိုတည်တန်းချမှတ်ထားတာကနေတည်တန်းကိုအကောင့်ထဲပေါ်မယ်လို့စစ်ကောင်စီကပြောဆိုလိုက်ပါတယ်ဒီလိုလှုပ်ဆောင်မယ်ဆိုရင်လူအခွင့်ရေးကြီးညာစတဲ့မှာအခြေခံအခွင့်အရေးတွေကိုချိုးဖောက်ရရောက်တယ်လို့လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာလည်းမျှတမှုမရှိတဲ့အတွက်တဟာမတရားတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံကလူအခွင့်ရေးလှုပ်ရှားသူတွေကပြောဆိုပါတယ်ကိုစော်မိုးကျော်ကမြန်မြန်တင်ပြထားပါတယ
်88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့NLD လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့ကို2022ခုနှစ်ဇန်နဝါရီလ21ရက်နေ့ကစစ်ခုံရုံးကနေတည်တံအမိန့်ချမှတ်ခဲ့ပါတယ်။အဲ့ဒီတည်တံအမိန့်ကိုတရားရုံးအဆင့်အဆင့်ပါဝင်စစ်ကောင်စီကပါအတည်ပြုပြီးနောက်ဆုံးအဆင့်အထိလှုပ်ဆောင်ပြီးဖြစ်ကြောင်းနဲ့တည်တံချမှတ်ခံရသူတွေအတွက်လှုပ်ဆောင်ရမယ်အကျဉ်းတောင်လှုပ်ထုံးလုပ်နေတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့အာဏာသိမ်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဘူဂျိုးဇော်မင်းထွန်းကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။အခုလိုတည်တံချမှတ်ထားတာကိုစီရင်ဖို့အတွက်ဆက်လက်ဆောင်ရွက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကြောင့်အလွန်စိတ်သောကရောက်ရကြောင်းနဲ့ဒါဟာလူအခွင့်အရေးကြီးညာဇာတန်းပါအခြေခံလူအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူချရစ်ကပြောဆိုပါတယ
်။ This is a blatant violation of the right to life.Liberty and security of person
ဒီဆုံးမဲ့ချက်ဟာလူအခွင့်အရေးကြီးညာစရမ်းပါအပိုက်သုံးကလူတဦးချင်းစီရဲ့အသက်ရှင်ပိုင်ခွင့်လူလတ်ခွင့်နဲ့လုံခြုံစွာနေထိုင်ခွင့်ဆိုတဲ့အခြေခံလူအခွင့်အရေးကိုချိုးဖောက်လိုက်တာပဲဖြစ်ပါတယ်။ဒါ့အပြင်ပြည်သူတွေရဲ့လူလတ်စွာတွေးခေါ်ခွင့်ပေါ်ပြခွင့်တွေကိုလည်းလေးစားဖို့နဲ့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချက်ချင်းလှုပ်ပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်ကလည်းထပ်မံတောင်းဆိုလိုက်ပါတယ
်။လူအခွင့်အရေးကြီးညာစရမ်းပါစရမ်းအရာလူတိုင်းဟာဥပဒေရှင်းပေါက်မှာတာဝန်ညီမျှအခွင့်အရေးရှိရမှာဖြစ်ပြီးအပြစ်မရှိကြောင်းကုကံပိုင်ခွင့်ရှိသလိုလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့တရားရုံးမှာအများပြည်သူကြားနာခွင့်ရှိပြီးမျှတတဲ့တရားစီရင်ခွင့်ရှိရမှာဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကဆက်လက်ပြောဆိုခဲ့ပါတယ်။တည်ရန်ချမှတ်ခြင်းဟာလူတူတယောက်ရဲ့အသက်ရှင်ခွင့်ကိုလေးစားအတိမတ်ပြုရမရောက်ကြောင်းနဲ့ ဖြတ်သိမ်းဖို့လိုအပ်သလိုလူကုန်သိခါနဲ့လူအခွင့်အရေးတွေမြင့်တင်ဖို့လိုအပ်တယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချရက်ကပြောဆိုခဲ့ပါတယ်။လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Human Rights Watch HRW ကတော့စစ်ကောင်စီကတေတံကိုအကောင့်အထည်ဖော်ခဲ့ရင်မြန်မာပြည်သူတွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ကြလိမ့်မယ်လို့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုပါတယ
် Very prominent democracy activists are executed. It will cause a huge wave of anger in Myanmar.
ဒီလိုထင်ရှားပြီးအရေးပါတဲ့ဒီမိုကရေစီလှုပ်ရှားသူနှစ်ဦးကိုတည်တံစီရင်ခဲ့ရင်မြန်မာပြည်သူတွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ကြမှာပါ။တကဘာလုံးကလည်းမြန်မာအာဏာသိမ်းစစ်ကောင်စီကိုအကြီးအကျယ်ဝေဖန်ရှုံးချကြမှာပါ။မြန်မာပြည်အကြောင်းဟာကမ္ဘာသတင်းမီဒီယာတွေမှာမျက်နှာပုံသတင်းပြန်ဖြစ်သွားမှာပါ။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးလှုပ်ရှားသူကိုတည်တံစီရင်နေဆိုတာအလွန်ဆိုးရွားပြီးလက်ခံနိုင်စရာမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်
။ဒီအခြေအနေဟာမြန်မာစစ်တပ်အနေနဲ့ကြံရမရဖြစ်နေတာကိုဖော်ပြနေပြီးသူတို့ကိုစန့်ကျင်တိုက်ခိုက်နေတာတွေရပ်ဖို့ပြည်သူတွေကိုဖိအားပေးနေတာဖြစ်တယ်လို့လည်း Phil Robertson ကပြောဆိုခဲ့ပါတယ်။လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့တရားမျှတမှုမရှိတဲ့စစ်ခုံရုံးကနေတည်တံချမှတ်ခဲ့တာဖြစ်တဲ့အတွက်တရားမျှတမှုမရှိဘူးလို့လူအခွင့်ရေးရှိနေဦးမင်းလွင်ဦးကတော့သုံးသပ်ပြောဆိုပါတယ်
။တရားမျှတမှုမရှိဘူးလို့ပထမဆုံးကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်စစ်ခုံရုံးမှာစစ်ဆေးကြားနာတဲ့ချိန်တုန်းကဥပဒေနဲ့ညီခုခံချေပါခွင့်ဆုံးရှုံးခဲ့တာဖြစ်တဲ့။နောက်ပြီးတော့တခါကျွန်တော်တို့ဒီဒီကံချမှတ်ခံပြီးလို့ရှိရင်တရားရုံးအစဉ်အဆက်ကိုအယူခံတက်တဲ့အခါမှာလည်းရှင်းနေတဲ့တိုင်ပင်ပြီးတော့စီမံဆောင်ရွက်ခွင့်တွေမရဘဲနဲ့ဆုံးရှုံးရတဲ့အခြေအနေမျိုးဖြစ်တယ်။နောက်ဆုံးတရားရုံးချုပ်အထိအယူခံတက်တဲ့ကိစ္စမှာတော့မှရှင်းနေတဲ့တိုင်ပင်ပြီးတော့အယူခံတက်ခွင့်မရတဲ့ဥစ္စာဖြစ်တဲ့အတွက်ဒီခုလိုမျိုးဒီကံချမှတ်ခြင်းဟာတရားမျှတမှုမရှိဘူးလို့ပဲကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ။
မြန်မာနိုင်ငံမှာနိုင်ငံရေးအရာတည်တံပေးတာကိုနောက်ဆုံးတွေ့ရတာကတော့1986ခုနှစ်တုန်းကចောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1988ခုနှစ်မှာပိုကြီးအောင်ကျော်မြင့်တို့ဖြစ်ပါတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအရာတည်တံအပြစ်ပေးခံရသူတွေဟာနှစ်ရှိထောင်တန်းတွေသာကြားခံရလေးရှိပါတယ်။လူ့အခွင့်အရေးရှိနေတူဖြစ်တဲ့ဦးမင်းလွင်ဦးကတော့မြန်မာနိုင်ငံမှာတည်တံအပြစ်ပေးတဲ့တရားရေးလုပ်ငန်းတွေဟာအခုလိုမြန်မြန်ဆန်ဆန်လုပ်လို့မရှိဘူးလို့ပြောဆိုပါတယ်။
ကျွန်တော်တို့တာမအားဖြင့်ဆိုလို့ရှိရင်ဒီတည်ရန်တည်ပြုဖို့အတွက်ကိုတရားရုံးအစဉ်အဆက်အယူခံတက်နေတဲ့ကာလကအနည်းဆုံး 3-5 နှစ်ကြာပါလိမ့်အဲ့ဒီတရားရုံးအစဉ်အဆက်အယူခံပြီးသွားပြီးနောက်တစ်ခါနိုင်ငံတော်အကြီးအကဲတွေစီကိုသနာခံစာတင်တဲ့အစဉ်ဆိုလို့ရှိရင်လည်းအနည်းဆုံး 4-5 နှစ်တော့ကြာတယ်အခုလိုလျင်မြိုင်နဲ့ဖြစ်သွားတယ်ဆိုတာမျိုးကတော့ကျွန်တော်တို့ရဇဝယ်မှာလည်းတစ်ခါမကြဘူးတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်။ညံနေနေတယ်ဆိုတာဒီစစ်ကောင်စီရဲ့လက်ထဲမှာပဲရှိတဲ့အခြေအနေမျိုးဖြစ်တဲ့အတွက်အလွန်ကြာစိုးရင်ကြာအခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တော့မြင်ပါတယ်
။နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ Amnesty International ကထုတ်ပြန်ထားတဲ့2020ခုနှစ်ကမ္ဘာတဝန်းသေတံပေးမှုလေးလာဆောင်ကြည့်တဲ့အစီရင်ခံစာထဲမှာတော့လက်ရှိမြန်မာပြည်တွင်းမှာစစ်ခုံရုံးတွေကနေသေတံချမှတ်ခံထားရသူ90နေပါအထိရှိတာကြောင့်ဒါဟာအရင်နှစ်တွေကထက်80နေပါမြင့်တက်လာပြီးစစ်အာဏာသိမ်းမှုအောက်ကမြန်မာနိုင်ငံအတွင်းတည်တံအပြစ်ချမှတ်ခံရတဲ့နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေတယ်လို့ထောက်ပြထားပါတယ်
။ကုဇော်မိုးကျော်မြန်မြန်တင်ပြသွားတာပါရှင်။သောသားရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့စနေနေ့မနက်ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
ယူကရိန်းမှာရဲသားပြည်သူတွေစစ်ပွဲကြားညံ့မိမှာဆိုလို့ကာဝယ်ပေးတဲ့အနေနဲ့ရုရှားကမတိုက်ဘဲထိန်းခဲ့တယ်ဆိုပြီးတော့ကာဝယ်ရေးဝန်ကြီးဆာဂေးရှိုင်ဂူကပြောပါတယ်။သူကဟုတ်ပါတယ်။အဲ့ဒါထိုးစစ်အရှိန်ကိုနှေးသွားစေပါတယ်။ဒါမဲ့ဒါကရဲသားထိခိုက်မှုနဲ့အောင်တမင်ကိုလုတ်ပေးတာပါလို့ပြောပါတယ်။ဒါအထင်မြင်မှားအောင်လုပ်တာပါ။ရဲသားတွေရှိတဲ့နေရာတွေအခြေခံအဆောက်အုံတွေကိုပိတ်မှတ်ထားရဲဆိုတဲ့အထောက်အထားတွေအများကြီးပါ။ဒီချိန်ထဲမှာပဲယူကရိန်းကပြင်းပြင်းထန်ထန်ခုခံတာနဲ့ရုရှားတပ်တွေနဲ့ထိခိုက်မှုများတာကြောင့်ရုရှားကသူ့ရည်ရွယ်ချက်တွေနဲ့စစ်ရေးတွေကိုပြန်လျှော့ချရပါတယ်။ရုရှားဘက်ကတင်းကြုံပစ်ခတ်တိုက်ခိုက်မှုကြောင့်ရဲသားတွေတေဆုံးစေယုံတွေကျောင်းတွေနေအိမ်တွေပြက်ကုန်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူချာမျိုးကတပ်ဖြတ်မှုတွေမယ်ရီယူပေါ်ပြားဆက်ရုံကိုဘုံချလို့လူရာချီတေဆုံးရတာဒ ိုက်ခန်းတွေရိတ်ခါတန်းစီတဲ့သူတွေကိုဒုံးကျင်တဲ့ပြစ်ဒဏ်တွေကပြည်သူတွေရဲ့အသက်ကိုလုံးဝဂရုမထားဘူးဆိုတာတွေ့ရပါတယ်။ရုရှားရဲ့ထိုးစစ်တွေကထောက်ပို့လမ်းကြောင်းမကောင်းလို့နှေးသွားတာမျိုးပဲလို့အစိုးရအခက်ခဲတွေကပြောပါတယ်။ KF နဲ့ Kharkiv မြို့တွေလိုမျိုးအဓိကမြို့ကြီးတွေတစ်ဝိုက်ကနေယူကရိန်းတွေတိုက်ထုတ်လိုက်ပြီးတဲ့နောက်ရုရှားတပ်တွေအရှေ့ပိုင်းမှာဝိုင်းတိုက်နေကြပြီးတော့တိုက်ပွဲတွေပြင်းထန်နေတာပါ။ရုရှားဘက်ကစစ်ရှင် short ချလိုက်တာဟုတ်ပါရဲ့။ဒါမဲ့အရက်သားပြည်သူတွေလုံးလုံးရေးအတွက်ဆိုတော့မဟုတ်ပါဘူးရှင
် VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။လောင်စာစီစီဓာတ်မြေဩဇာစီတွေကတရရိတ်တက်လာတဲ့အတွက်အခုနှစ်မိုးရာသီမှာစပားဆိုင်ဖို့အတော်လေးစဉ်းစားခဲ့ရတယ်လို့ ARD တိုင်းနဲ့ဘကိုးတိုင်းကလယ်သမားတွေကပြောကြပါတယ်။ရှမ်းပြည်နယ်ကတချို့တောင်သူတွေဆိုရင်ဓာတ်မြေဩဇာကိုမဝယ်နိုင်ကြတော့တဲ့အတွက်စိုက်အေကကိုတပွဲလောက်ရှော့ချလိုက်ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြထားပါတ
ယ်။မြမပြည်တွင်းမှာဓာတ်စီတလီတာကိုကြက်2000ကျော်၊တကားတန်ကိုကြက်13000ကျော်လောက်ပေးဝယ်နေရခြင်းဓာတ်မြေဩဇာဈေးနှုန်းတွေကလည်းတစ်နှစ်အတွင်းမှာထက်ဝက်ကျော်တက်လာတဲ့အတွက်အခုနှစ်မိုးရာသီမှာစပားဆိုင်ဖို့အတော်လေးခက်ခဲနေကြောင်းဘကိုးတိုင်းကလယ်သမားတဦးက VOA ကိုပြောပါတယ်။
သူစက်ကြီးစီစီပိုးသက်စီပေါင်းသက်စီအဲ့ဒါအစားအခက်အခဲဖြစ်နေတယ်အမြင်အခုကျွန်တော်တို့ဒီကဲကျွန်တော်တို့နေမှာဆိုလို့ရှိရင်အခုလေလမားကဟိုဒီခြုံရဲ့ရေအတွက်အခုဒီကအခုဒီကတင်နေရတာပေါ့တင်ရတော့ရေနံစီဒီဒီနံရေတက်တာနဲ့ဆိုရင်တော့အလေလမားအတော်ဟိုခြူစားပေါင်းကြီးရတာအဲ့ဒါဒီအခုလက်ရှိဝယ်လို့ရနေပြီတညစီစီရေနံလို့အဲ့ဒါလေးနဲ့ဆက်လုပ်နေတာတွေ့ရတယ်
အရင်လိုကျွဲနွားတွေကိုမသုံးနိုင်တော့တဲ့အတွက်အရာရာကိုငွေနဲ့ရင်းနှီးနေရတယ်လို့လယ်သမားတွေကပြောပါတယ်။လမ်းမြေ10ဧကအောက်ရှိတဲ့လယ်သမားတွေဆိုရင်သူတို့လယ်တွေကိုရောင်းစားကုန်ကြပြီလို့မြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများအဖွဲ့ချုပ် ARD တိုင်းတာဝန်ခံဦးဆွေငိမ့်က VOA ကိုပြောပါတယ
်။ဆက်နေပဲ။ဖုန်ရဲ့ space ဆိုတာ line ဝင်နေတာမဟုတ်လေ။တစ်ခါပြီးခေါ်လာအဲဒီဖုန်ရဲ့ line တွေကဆက်ရပြီးတော့ဘာကိုကျက်တဲ့ site တွေပေါင်းသက်စီရေးချက်ပေါင်းသက်စီဒီအလေမြေဩဇာကြီးပက်တယ်ဆိုဆက်ဆံအားကိုးတဲ့ဆိုင်ကြီးစနစ်ဖြစ်တယ်ဆက်ဆံမရှိရင်စရုံပြအဲ့လိုငွေကြီးရှာပြီးတော့လောက်တာဝင်တော့ဆုံးကြအဲ့လေတွေကရောင်းခါဖြစ်ပြီးရောက်တာဝင်အဲ့လိုမှကလည်းလို့လည်းသာခွာရောက်သွားတာလေအဲ့ကအောက်လေမဆိုရင်ဒီမှာခဏတင်းနေရကြည့်တော့လေမွေးရင်းနေရတဲ့လူတွေထဲပဲရောက်ကုန်တော့အဲ့လို
ဘွားကိုဖြစ်သွားတယ်။ဓာတ်မြေဩဇာတိတ်ကိုကြက်တသိန်းကတ်လာတဲ့အတွက်လယ်သမားအများစုကဝယ်မသုံးနိုင်ကြပါဘူး။ဓာတ်မြေဩဇာရောင်းအားကအခု2022မှာထက်ဝက်ကျော်လောက်ကျသွားတယ်လို့ဓာတ်မြေဩဇာတင်သွင်းတဲ့လုပ်ငန်းရှင်ဒေါ်ဆန်းဆန်းအေးက VOE ကိုပြောပါတယ်။ရှမ်းပြည်ဘက်ကတောင်သူတွေဆိုရင်သူတို့ရဲ့စိုက်အေးကထက်ဝက်ကျော်လောက်ကိုရှော့ဆိုင်လာကြတယ်လို့လည်းသူကပြောပါတယ်။ကျွန်တ
ော်တို့မိသားစုရောင်းအားမကောင်းဘူးကြလား။တုံးပုံနဲ့ပုံတော့ကျွန်တော်တို့ကမရောင်းရတော့ဒီတော့2000လောက်နဲ့ပြိတ္တနဲ့ပတ်သက်တဲ့အကြာ2000မှာပါတဲ့ကြမ်းတစ်သက်တည်းကအခုက4000ကျော်သွားပြီ။ဒီလိုပုံတွေကလေဟိုစီကုန်တဲ့စစ်သေးတယ်လို့ခရိုမီရောက်သွား။ဒီလိုရှိနေပါလေ။ဒီဘက်ကကုမ္ပဏီတစ်ခုလည်းမဟုတ်ဘူး။ကုမ္ပဏီကောင်းများစွာတော့ဟိုပေါက်သေးနဲ့ကိုယ်ဝဲသေးနဲ့ဝဲသေးရဒီနေရာတွေကဒီသိရှိတယ်။အဲ့ဒါမှလည်းလမ်းကြီးကလည်းလောက်ရှိတယ်။အဲ့တော့ဒီမှာအနည်းငယ်နဲ့ဒီမှာဒီမှာဒီလိုပုံစံလေးတွေဒါနဲ့လည်းမအဲ့4000ကျော်နေနိုင်အဲ့ကိုလုံးဖြစ်ပြီးလို့ရှိရင်သူ့ရဲ့ဖြစ်ပါတဲ့ပစ္စည်းကအင်းကြီးလားမလားအဲ့လိုမျိုးတွေနဲ့သူကရှော့ဆိုက်လိုက်တာတော့ပုံမှန်ပုံမှန်ရှော့ဆိုက်ကြတာ။နောက်နေ့ဆိုလို့ရှိရင်အုံးကလေးကလေးသေးတယ်ကတော့ကမတွေ့ရင်။တောင်းမလို့သမားတွေကမဆိုင်နိုင်တော့ဘူးအဲ့လိုလေ။
တကယ်တော့ဓာတ်မြေဩဇာတအေးရဲ့တံပိုးကနေဇက်ကသွင်းမယ်ဆိုရင်ဘယ်လောက်မှမရှိပေမဲ့ပင်လယ်ရေချောင်းကနေတင်သွင်းနေရတဲ့အတွက်အမေရိကန်ဒေါ်လာငွေရှားပါတဲ့အခုအချိန်ကမှပြည်တွင်းကိုရောက်လာဖို့အတော်ခက်ခဲတယ်လို့သူကပြောပါတယ်။စိတ်ကန်းကိုရောက်လာတဲ့ဓာတ်မြေဩဇာအိတ်တွေကိုလည်းအခုအချိန်ထိကုန်တယ်တွေကမယူနိုင်ကြသေးဘူးလို့သူကပြောပါတယ်။
ဒီလေရေချောင်းမှာတော့ဒီကောင်ဒေါ်လာအထက်ကဲတာမဝင်နိုင်သေးဘူး။ဒီအိတ်ကိုအိမ်ပေါ်တပိုင်းဆိုရင်ချောင်းပြနေတာ။ဒီကောင်ကခုတပတ်ပြတယ်ရတော့တယ်။တရားပိုင်းတွေအပြောက်ကြီးပြောက်နေရအောင်လေ။အဲ့တော့ဒီမှာလည်းဒီအိတ်တပတ်တိမမရန်ကုန်ကအများကြီးနဲ့မဝင်ရသေးတာ။ဒီမှာတော့တစ်နေ့ချင်းပြောင်းတော့တဲ့အိတ်ကိုလာရတယ်။ဒီမှာပြစ်ကောင်ရမယ်။ဟန်ပန်းကောင်ရမယ်ပေါ့နော်။ဒါကတော့ဘယ်လိုကြောင့်လဲ။အဲ့တော့ဒီကကနေဒီကုနာကိန်းနဲ့သူတို့ရှင်ချိန်လုံးတက်တာလေ။ဒီ transport project ပေါ့ transport တက်တာလေ။အဲ့ဒါကိုပြပြမယ်မရဘူး။ဒါပေမဲ့အဒီဒီနည်းရတ
ဲ့ကလေသမားအများစုအသုံးများတဲ့ဓာတ်မြေဩဇာအိတ်တွေကတအိတ်ကိုကြက်တသိန်းဝန်းကျင်ရှိပါတယ်။ကိုပိယောဂါမတိုင်ခင်ကပလဲဓာတ်မြေဩဇာတအိတ်ကိုကြက်2000ကျော်ပဲရှိခဲ့တာပါ။အ အခု2022ခုနှစ်အတွက်တနိုင်ငံလုံးကလယ်သမားတွေကိုစိုက်ပျိုးစေချင်းငွေထုတ်ပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကမေလလယ်လောက်မှာကြေညာခဲ့ပြီးမယ်လယ်သမားအများစုကမနစ်ကကြွေးကြံတွေရှိနေသေးတဲ့အတွက်ချင်းငွေအတွက်ကိုမယူနိုင်ကြပါဘူးအပြင်ကနေလည်းအရင်လိုချင်းငွေရဖို့မလွယ်တော့ဘူးလို့လယ်သမားတွေကပြောပါတယ်အခုဇွန်လအစမှာစပားဈေးကတင်းတရာကိုကျပ်7သိန်းလောက်အထိဈေးတက်လာပြီမဲ့လယ်သမားတွေကဒီမတိုင်ခင်ကထုတ်ယောင်းထားပြီးဖြစ်လို့ဈေးကောင်းချိန်ကိုသူတို့မှတ်မိလိုက်တော့ပါဘူးစပားတေကကိုကုန်ကျစရိတ်ကကျပ်4သိန်းဝန်းကျင်လောက်ရှိပါတယ်တေကကိုပြန်မြစပားတင်60ထွက်တယ်ဆိုရင်လာမယ့်နှစ်စပားပေါ်ချိန်စပားဈေးမကောင်းဘူးဆိုပါကတေကကိုကျပ်5000လောက်ပဲအမြတ်ကျန်နိုင်မယ်လို့လယ်သမားတွေကပြောဆိုနေကြပါတယ်ခင်ဗျာ
ကုန်စင်နှုံးတွေကြီးနေတဲ့အတွက်မြန်မာပြည်ထက်ကအလဲသမားတွေကျင်းဆိုင်နေရတဲ့အချက်တွေကြောင့်ရန်ကုန်ကပြပေါ်တဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကတင်ပြသွားတာပါ။တောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုညသတင်းပတ်စင်ကဏ္ဍတွေနဲ့သူမြန်မာနဲ့နိုင်ငံတကာကသတင်းတွေကိုတော့ VOA ရဲ့အင်တာနက်ဆာမင်နာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ဆက်ရအောင်ပါ။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရိုင်မြို့နယ်မှာကျွန်းလာတရက်ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတအုပ်ကိုတပ်ပြီးတော့မြင်းမြို့အလောင်းဖျောက်ခံထားတဲ့အမှုနဲ့ပတ်သက်လို့တရားမဝင်နေဆက်ဖျက်ချော်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းအလုပ်သမား190ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေတယ်လို့ရွှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီသတင်းကိုတော့ထိုင်းကနေမအေးအေးမကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရိုင်မြို့နယ်တဲကဗတ်ဖလူးနဲ့ထုံးလုံနယ်စပ်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းဖြတ်ဖြတ်ခံရတဲ့ဖြစ်စဉ်ကြောင့်ထိုင်းအနာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးရမှာတောအုပ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်ဖို့စောင့်နေကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုဖမ်းမိခဲ့တာပါအခုဆိုရင်လူတက်မှုဖြစ်စဉ်ကြောင့်အနီးတဝိုက်တောအုပ်တွေထဲမှာဖမ်းမိတဲ့မြန်မာလူသမား190ကျော်လောက်ကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတယ်လို့လဲဆုံခလာပြည်နယ်ဟတ်ရိုင်မြို့ကရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပရီကအခုလိုပြောပါတယ်
ဒီစက်ခံထိတဲ့ဆိုင်လူမျိုးတရားရဲ့အလောင်းကိုတွေ့ရှိတာအဲ့မဝေးဖို့ဒီတိုးတခြားလုံးမယ်တိုးတခြားလုံးကနေပြီးတော့ကျွန်တော်တို့တိုးအောက်တွေတော်တော်များတဲ့အခါကျွန်တော်တို့ဒီမလေးရှားကိုသွားကြတဲ့မြန်မာချွေပြောင်းတော်တော်များများကအဲ့တို့မှာပဲထားကြတယ်လူတွေကအဖန်စီလေးရှိတယ်တန်လေးလူတွေကအဲ့မှာပဲထားကြတယ်ဆိုဒီဆိုင်တွေတချို့ကအဲ့မှာသွားပြီးတော့အမေတန်လူရက်တာပေါ့ဗျာပတ်စပ်ပါရဲ့ပတ်စပ်လူတွေဖုံးပါရဲ့ဖုံးပါလူတွေကျွန်တော်တို့ချွေငွေရေနာပါလို့ရှိရင်အကုန်လုံးကိုလူပြီးတဲ့အပြင်ကိုဆိုလို့ရှိရင်အဲ့လိုလူရတဲ့အပြင်မကားဘူးမတည်မှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီလူပတ်မှုတွေဖြစ်ကြတာလို့အဲ့လိုသတန်းတွေရရှိထားတယ်မဟုတ်ကဲ့ဒါပေမဲ့မိသူမျိုးကတတ်တယ်ဆိုတာကတော့အတိအကျတော့မသိရဘူးပေါ့နော်ဒီမှာအဲ့ဒါကြောင့်မင်းကဖမ်းတာအကုန်လုံးဒရေးတက်မှာကိုနေပြီးတော့တရားနဲ့ခဏချင်းနဲ့ခဏရောက်အေးတိုးထဲမှာမိလာပေါ့ဗျာအဲ့လိုအနေထားတယ်အခုကလူပတ်မှုနဲ့တရားဖို့တန်တရားရှိတဲ့ကျွန်တော်တို့ဒီအဲ့မှာတရားခံနေရောအကုန်လုံးကိုဒီတရားမဝင်အလုပ်သမားတွေရောသူတို့ကရှုံပြီးတော့လိုက်ရှာပြီးတော့ဖမ်းတာပေါ့မှာဟုတ်
အနာပိုင်းနေဟာဟိုင်ရိုင်မြို့နယ်တဲကဘန်ဘလူးဘန်ရိုင်ထုံးလုံစတဲ့ဒေသတွေကတောအုပ်တလျှောက်မှာမြန်မာရှေ့ပြောင်းလူသမားတွေကိုလိုက်လံဖမ်းဆီးခဲ့ပါတယ်။မြန်မာလူသမားတွေနေထိုင်နေတဲ့တောအုပ်တွေအနီးမှာတေဆုံးသူထိုင်းနိုင်ငံသားစီးသွားတဲ့စိုက်ကယ်နဲ့မြေမြုပ်ထားတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်လို့အဲ့ဒီနေရာမှာပိုက်စိတ်တဲ့ရှာဖွေဖမ်းဆီးမှုတွေလုပ်နေတယ်လို့လည်းဥပရီကပြောပါတယ်
။ဒီလိုပဲဟိုရှေ့ပြောင်းအလုပ်သမားတွေတိုးထဲမှာရှိတာကိုသွားရှာရင်းနဲ့နေပြီးတော့အဲ့ဒီမချခံတရက်တော့နေပြီးတော့ဒီတေတဲ့လူကအလုံးပြောင်းနေတာလေတေတေတဲ့လူကပြောင်းနေတော့အဲ့မှာနေပြီးတော့သွားဖမ်းရတယ်ပဲအဲ့မှာပထမဒီရေစမ်းနာမှာဆိုင်ကိုစတ်တွေ့တာပေါ့ဒီတေတဲ့လူရဲ့ဆိုင်ကိုတွေ့တာပြီးတဲ့ခါမှာအဲအနိနာမနာတဝိုက်မှာလိုက်ရှာတော့အဲတိုးထဲမှာပဲနေပြီးတော့အဲ့မှာအလုံးကိုမြှောက်ထားတာတွေ့ခဲ့တာပေါ့
ကျိုးတုပ်ပြီးပဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြုပ်နှံထားတာကိုဂေါခွေးတစ်ခုရဲ့ဘေးမှာတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပုံအောင်နေကြတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံနိုင်ရတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟတ်ရိုင်မြို့နယ်ဘန်ဘလူးကျေးရွာတွေကအိမ်ဒီမှာလူကုန်ကူးသူတွေကကားနဲ့လာခေါ်မှာကိုစောင့်နေကြတဲ့မြန်မာလူသမားတရားကျော်ကိုလည်းအစုလိုက်အပြုံလိုက်ဖမ်းမိခဲ့တာဖြစ်ပါတယ်။အခုအခါမှာတော့ဖမ်းဆီးခံရတဲ့မြန်မာတွေကိုစစ်ဆေးမင်းမျက်နှာတွေလုပ်နေတယ်လို့လည်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းလူမျိုးတူတေဆုံမှုနဲ့ပတ်သက်ပြီးတော့မြန်မာလူမျိုး190ကျော်စစ်ဆေးခံရတဲ့အကြောင်းထိုင်းနိုင်ငံကနေမှအေးအေးမှသတင်းပေးပို့သွားတာပါရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်မနက်ပိုင်းအစီအစဉ်တွေကို line to meter 24 40 53နဲ့ line လမ်းမီတာ190ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုသဆုံးနဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်American စိတ်ပညာအသင်းကြီးကချင်းမင်းနဲ့ဒီနှစ်2022ခုနှစ်အတွက်စိတ်ပညာရဆိုင်ရာထူးချွန်ကျောင်းသားစုကို Vermont ပြည်နယ် Vermont တက္ကသိုလ်မှာပညာသင်ကြားနေတဲ့ဘွဲ့လွန်ကျောင်းသူမတ်ဖြူပန်နုခင်ကုန်ပြုချင်းမင်းခံပါရယ်ကုသရေးဆိုင်ရာစိတ်ပညာဘာသာရပ်မှာထူးချွန်ရုံနဲ့မကဘဲလူမှုအတိုင်းအဝိုင်းအတွင်းအကျိုးပြုလုပ်ငန်းတွေမှာရွရွချွန်ချွန်ပါဝင်ဆောင်ရွက်နေတဲ့ဘွဲ့လွန်ကျောင်းသူကျောင်းသားတွေကိုနှစ်စဉ်ကုန်ပြုချင်းမင်းနဲ့တိစုကိုမြန်မာပြည်ပွားတယောက်ပထမဆုံးအကြိမ်ရရှိတာဖြစ်ပါရယ်မတ်ဖြူပန်နုခင်ကိုဆက်သွယ်မြင်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကတင်ပြထားပါရယ်
There's a path we must choose sometimes. Gotta stand up and fight sometimes.
အရင်ဆုံးကတော့ပြောချင်တာ congratulations ပါနော်အများကြီးပဲဂုဏ်ယူပါတယ်ဒီ American ဒီစိတ်ပညာရဲ့ဆိုင်ရာ American အသင်းကြီးကနေပြီးတော့မှ2022ခုနှစ်အတွက်ပေးအပ်တဲ့ထူးချွန်ဆုပေါ့နော်ဆိုတော့ဒီဆုကိုရတဲ့အတွက်အထူးကိုပဲဂုဏ်ယူပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒါမြန်မာပြည်သူပြည်သားတွေတည်းကမှပထမဆုံးရတယ်လို့ထင်ပါတယ်အဲ့တော့ဘယ်လိုများခံစားရလဲအရင်ဆုံးပြပြပေးပါဦ
းဟုတ်ကဲ့အမကျေးဇူးအများကြီးတင်ပါတယ်ကျွန်မရဲ့ဒီစုကပေါ့နော်မြန်မာပြည်နဲ့ပတ်သက်တဲ့စိတ်ကြမ်းမရေးဆိုင်ရာကျွန်မရဲ့ဝင်သုံးဆောင်မှုတွေနဲ့သူတည်တနာနဲ့ပတ်သက်ပြီးရောပေါ့နော်အသိမဲ့ပြူပြီးရောပေးရခြင်းခံရဖြစ်တဲ့အတွက်ပို့ပြီးရောလည်းအမှတ်တရဖြစ်ပြီးရောဝန်တာကုန်ရပါတယ်ကျွန်မတို့ရဲ့အတက္ကသိုလ်ကပေါ့နော် University of Vermont ပါမောက်ခိုင်ရာအာကျွန်မတို့မြန်မာပြည်မှာခက်ခဲလုံးနေရဲ့စိတ်ကြမ်းမရေးပိုင်းဆိုင်ရာပေါ့နော်ခက်ခဲတွေကိုကျွန်မလေ့လာနေရဲ့အာပြည်သူရဲ့စိတ်ကြမ်းမရေးပိုင်းဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်နေရအောင်တူတူကဒါကို UB ချက်ပြီးရောပေါ့နော်အသိမဲ့ပြူအနေနဲ့အမီစင်းသွင်းရင်းနဲ့အာဒီလို American အစိပညာအသိဖြစ်တဲ့ APA ပေါ့နော်ဆိုတော့ကျွန်မဒီနေ့ရရှိခဲ့တာပါဟုတ်ကဲ့
ဆိုတော့ကျွန်မတို့တည်တလို့ဆိုရင်ဒီစုကဒါပညာရပ်ပိုင်းဆိုင်ရာထူးချွန်ရုံနဲ့မကဘဲနဲ့ဒါလူမှုအသိုင်းအဝိုင်းတွေမှာတော့ရွရွချွန်ချွန်နဲ့ပါဝင်တဲ့သူတွေကိုပေးတာလို့လည်းသိရပါတယ်အဲ့ဒီထွက်လည်းပို့ပြီးတော့ဂရုစရာဖြစ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့မကျေးဇူးတင်ပါတယ်အထူးသဖြင့်ကျမပေါ့နော်ဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်တွင်းပြည်ပမှာရှိရဲ့ပေါ့နော်မြန်မာပြည်ရဲ့စိတ်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျမတို့အားလုံးတက်တက်ကြွကြွပေါ့နော်စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဟိုစူးစမ်းဆောင်ရွက်ကြရဲပညာပေးပေါ့နော်အဲ training တွေပေးကြရဲ DI နဲ့ပတ်သက်ပြီးတော့လည်းသိမှတ်ပြုရတခုပေါ့နော်နောက်တစ်ခုကကျတော့ကျမရဲ့သုတေသနကျမ်းကအထူးသဖြင့်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျမတို့နိုင်ငံရေးအကြံဖတ်ထိခက်ခံစားခဲ့ရတဲ့သူတွေပေါ့နော်ကျမမြန်မာပြည်သူတွေရဲ့စိတ်ကြမ်းမအခြေအနေတွေကိုကျမရေးသားတင်ပြဖို့ကုထုံးနေတော့လေပေါ့နော်စ조사အာပြီးတော့တင်ပြရဲ့အခါမှာပေါ့နော်ဒီလိုအခြေအနေမျိုးမှာအထူးသဖြင့် APA လိုမျိုးအသိဉာဏ်အသိမှတ်ပြုခံရတာပို့ပြီးတော့ပေါ့နော်ရေးရှိတော့လေကျမတို့အကျိုးမြတ်တည်းအများကြီးရှိမယ်လို့ကျမမျှော်လင့်ဖြစ်ပါတယ်မဟုတ
်ဒီလိုစုမျိုးပေါ့နော်ရလိုက်တဲ့အတွက်ကြောင့်မလို့ကိုယ့်အတွက်ကောလက်ရှိကိုယ့်ရဲ့သင်ကြားမှုပိုင်းမဲ့ဖြစ်ဖြစ်အနာကိုလှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်ပေါ့ဘယ်လောက်ထိအထောက်အပံ့အကျိုးပြုမယ်လို့ထင်လဲ
ဟုတ်မိုင်ခုလေကျမတို့စိတ်ပညာနယ်ပယ်မှာပေါ့နော်အကြီးမားဆုံးစိန်ခေါ်မှုတစ်ခုကလေကျမတို့ရင်ဆိုင်နေရတာနိုင်ငံတကာမှာနိုင်ငံရေးအကြံဖတ်မှုတွေပို့ပို့ပြီးတော့များပြားလာနေအများပေါ့နော်ဟောကျမတို့ပြောလို့ဆိုရင်ဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဒီနိုင်ငံရေးအကြံဖတ်မှုတွေကြောင့်နေရစွန့်ခွာလာတဲ့ဒုက္ခတွေကအာမကြုံဘူးလောက်ချိန်ထိုးမြင့်တင်နေရပေါ့နော်ကျမမိမပြီးမှဆိုလည်းဒီလိုပဲအဲ့လိုအခြေအနေမျိုးမှာအာကျမတို့စိတ်ပညာအတိုင်းဝန်းထဲမှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်ခေတ်ဆက်ဆက်ကအသုံးပြုခဲ့ထိရောက်တယ်လို့တိပြထားတဲ့စိတ်ကုထုံတွေကကျမတို့မြန်မာပြည်လိုနေရာတိုင်းမှာလက်တွေ့ကြကြအသုံးချလို့မဖြစ်နိုင်ဘူးဖြစ်နေမှာ။အဲ့လိုကလာကြမှာပေါ့နော်။ဒီဒီမှာလုံးနဲ့ပြည်သူတွေစိတ်ဓာတ်ရတွေကိုဟိုပညာရှင်ရုံးဝန်ဆောင်မှုကိုနေပါနေကျမတို့လိုနိုင်ငံမျိုးမှာပေါ့နော်။ဘလို့ထိထိရရအပြေရှားကြမလဲဆိုသူတေသနာရဲ့အများကြီးလိုအပ်လာရဲ့လိုအပ်လာတဲ့အခါမှာပေါ့နော်။ကျမတို့ပညာရှင်တွေရဲ့ကုသမှုဝန်ဆောင်မှုတွေမကဘဲပြည်သူတဦးချင်းစီရဲ့ပေါ့နော်။ကြံကြံခံနိုင်စိတ်ကိုဘလို့တည်ဆောက်ကြရ မလဲ။နောက်ပြီးသူစိတ်ကြမ်းမာရင်လည်းပတ်သက်ပြီးအားလုံးကပေါ့နော်ဘယ်လိုတယောက်ချင်းစီတိဆောက်ပြီးတော့ကြံ့ကြံ့ခံနေတဲ့သူပေါ့အဖွဲ့စီတိဆောက်မလဲဆိုတာရို့ကျွန်မကဖြေရှာဖို့ဟိုပေါ့နော်ကျွန်မပူပေါင်းပြီးတော့ပြည်တွင်းမှာရှိနေပညာရှင်တွေလည်းစဉ်းစားရဲဒီသူတည်နာကိုလည်းလှုပ်ဆောင်မိနေတာပေါ့နော်။ဒီဒါဒီလိုကာလမျိုးမှာဒီ ABS ကိုရရှိခြင်းအပြင်ပေါ့နော်ကျမတို့ဒီနေပယ်အတွင်းမှာနိုင်ငံတကာမှာရှိနေတဲ့စိတ်တန်ရာတွေကိုကုစားတာအထူးပြုရပေါ့နော်ပညာရှင်တွေကိုကျမကကျောင်းသူတရားဘဝကလေးကပုံမူပြီးကွန်ရက်ချိတ်ဆက်မိရပေါ့နော်သူတို့နဲ့ချိတ်ဆက်မိပြီးတော့ဒီမြန်မာပြည်အတွက်ရေရှည်လှုပ်ချင်နေတဲ့အဲကျမတို့ရဲ့စီမံကိန်းတွေကျမရဲ့အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့လည်းကျမတို့မျှော်လင့်ထားပါတယ်မိုင်ဟုတ်ကဲ့
ကျမတို့နားလည်သလောက်ပေါ့နော်ဒီစိတ်ပညာရဲ့အแทမှာကုသမှုပိုင်းဆိုင်ရာဒီစိတ်ပညာရဲ့ပေါ့နော် clinical psychology ကိုလေ့လာတဲ့သူကအင်မတန်ကိုရှားပါပါတယ်ဒီထဲမှာမှဒါမပန်းနုကလည်းဒီဘာသာရက်ကိုလေ့လာတယ်လို့နားလည်ထားတယ်ဆိုတော့ဒါကိုဘာကြောင့်များစိတ်ဝင်စားလေ့လာဖြစ်တာလဲဆိုတော့ကိုလည်းပြောပြပေးစေချင်ပါတယ
်ဟုတ်အမရေအမပြောအမြင်မှန်ပါရဲ့ဒီလိုပေါ့နော်တိုးတက်တဲ့ American ပြည်အောင်စုမှာတောင်မှလေစိတ်ပညာရှင်တွေထဲမှာရှင်ချင်းဒီကုသရေးဘက်ကိုအထူးပြုရဲကျွန်မရဲ့ clinical psychologist တွေကရှားပါပါတယ်အဲ့ဒါဘာလို့လဲဆိုတော့ပေါ့နော်ဒီပညာရေးမှာကျွန်တော်တို့အထူးပြုဖို့အတွက်လေ6နှစ်ကနေ10နှစ်အတွက်အချင်းယူပြီးတော့ကျွန်မရဲ့ကုသရေးဘက်ကို treatment ပေါ့နော်နောက်တစ်ခါဒီစိတ်ပိုင်းဆိုင်ရာယောဂတွေကိုအဖြေရှာပေးရဲ diagnosis လို့ခေါ်ရဲပေါ့နော် assessment မှိုင်းမှုလဲဒီပညာရှင်တွေကအသေးစိတ်လေ့လာရတာဆိုတော့လေမှာဒီ treatment or diagnosis ကိုအထူးပြုရဲ့ပညာရဲ့အနေနဲ့ပေါ့နော်ကျွန်မရဲ့နှစ်ပိုင်းနှစ်တည်းအများကြီးယူပြီးတော့ပေါ့နော်တတဲဝင်ဝင်လေ့လာကြရတယ်ကျွန်မတို့အထူးသဖြင့်ပေါ့နော်ဒီစိတ်ယောဂအခြေအနေကကျွန်မတို့ဟို150ကျော်ရှိရပေါ့နော်ဒီမတူညီတဲ့စိတ်ယောဂတွေကိုဘယ်လိုကုသမလဲဘယ်လိုဖြေရှာမလဲဆိုတာရလူကြီးနဲ့ကလေးကွဲပြားတယ်ဟုတ်လားနောက်တကအသက်ရွယ်ကွာခြားမှုတွေမကပဲပေါ့နော်နောက်ကြာမလိမ့်ပိုင်းဆိုင်ရာကွဲခြားချာနာမှုရမတူညီရဲ့စိတ်တဘာဝလိုအပ်ချက်တွေစိတ်တန်ရာတွေကိုတုံ့ပြန်မှုတွေမတူညီတာတွေခံနိုင်ရည်တွေကိုပေါ့နော်အဲဘယ်လိုကွဲပြားလဲဆိုတာအားလဲရောမှာပါနဲ့ကျမတို့ရဲ့ကုထုံးနေရလဲပေါ့နော်တိတိကျကျပို့ပြီးထိရောက်မှာဖြစ်တယ်ဆိုတဲ့ခါကြတယ်ဒါကိုကျမတို့ကသူတည်တနာပိုင်းရာသိပ္ပံနေကြလေးလာရဲ့ကုထုံးနေကိုပေါ့နော်အဲဆေးရုံနေဆေးကန်နေမှဝန်ဆောင်မှုပေးလေးလာကြရတယ်ဆိုတော့ဒီပညာရှင်တွေကသူတို့ခုနကပေါ့နော် research လုပ်ခေါ်တဲ့သူတည်တနာလုပ်ကြရဲ့ clinical ဘိုင်းဆိုင်ရာလေးလာကြရဲ့နောက်တစ်ခါအဲပေါ့နော်ဒီပမခိုက်အနေနဲ့လဲတက္ကသိုလ်ပညာနေပြီးတော့စိတ်ပိုင်းဆိုင်ရာပညာရည်တွေပို့ချတင်ကြားပေးကြရဲဆိုတော့ကျွန်မမြန်မာပြည်ဘက်မှာစဉ်းစားမယ်ဆိုရင်ပေါ့နော်စိတ်ပိုင်းဆိုင်ရာပညာရှင်တွေအရင်နေပါနေရဲဆိုတော့ကျွန်မတင်ကြားရေးဘက်မှာရောစိတ်ဝင်စားရလူတရားအနေနဲ့နောက်တစ်ခါပေါ့နော်ကုသရေးရောသူတည်တနာပိုင်းရောစိတ်ဝင်စားရလူတရားအနေနဲ့ဒီပညာရည်ကိုကြားကြမလို့ YouTube ပြသွားပါဒါပေမဲ့ပညာရည်ပိုင်းမှာတော့ဟုတ်ကဲ့ဒီကအချိန်ယူပြီးတော့တော်တော်လေးလာရဲတော့ကျွန်မတို့ဟိုပေါ့နော်ဒီ US ထဲမှာလည်းအခုနိပညာအသက်လိုမျိုးရှားပါပါသေးတယ်ပြောလို့ရရမှာဟုတ
်ဒီဘာသာရက်ကဆဆွပြောသလိုပညာရှင်လည်းနေပါတယ်ပို့ပြီးတော့လည်းအချိန်ပေးအားဆိုင်ရတဲ့ပညာရက်မျိုးဖြစ်တယ်ကို့အတွက်လွယ်လွယ်ကူကူနဲ့တခြားတင်လိုက်မယ်ပြီးရင်အလုံးလုံးလို့လည်းအစီအပြေမဲ့ဘာသာရက်မျိုးမဟုတ်ဘဲနဲ့ဒီဘာသာရက်ကိုမှဘာကြောင့်လိလာသိရဖြစ်တယ်လဲဒါကိုငငယ်လေးကဖြစ်ချင်ခဲ့တာလား
โอเคมาเอ๊ะมาငငယ်တော့ငယ်ကပေါ့နော်ဒီပညာရည်တည်းလိုမျိုးရှိရလို့ကိုကမသိခဲ့ဘူးပေါ့နော်မသိခဲ့ဘူးနောက်တခါနိုင်ငံသားမတောင်ဒီလိုပညာလာသင်ပြမယ်လို့လည်းဟိုမရည်ရွယ်ဖြစ်ခဲ့ဘူးမာဟိုသူတစ်ဖြစ်ပေါ့နော်လူလက်တန်းစားမိသားစုဝင်ကလာရဲ့အဲចောင်းသူတရားအနေနဲ့ပေါ့နော်ဒီနယ်ပယ်ရက်ကိုတွေးရှိဖြစ်သွားတာပေါ့နော်မြန်မာပြည်ရဲ့စိတ်ကြမ်းမာရေးလိုအပ်ချက်တွေကိုကျွန်မပေါ့နော်ဟိုငငယ်လေးကတည်းကသဘောပေါက်ခဲ့တယ်ကြီးပင်းခဲ့တာလည်းနိုင်ငံရေးပေါ့နော်ကျွန်မရဲ့အဖေကနိုင်ငံရေးအကျဉ်းသားဟောင်းတူဦးဆိုတော့နော်ဒီတက်ကြလှုပ်ရှားသူလို့ပြောရဲ active ဒီကမှာကြည်ပင်းလာတော့စိတ်တန်ရာအကြောင်းကိုငငယ်ရနားလေခဲ့တယ်ပေါ့နော်စိတ်တန်ရာရောကြင်ကြင်ခံနိုင်စိတ်တွေရောမြန်မာပြည်တွင်းကပြည်သူတွေရဲ့အခြေအနေကိုနားလေခဲ့တယ်လူတယောက်အနေနဲ့ပေါ့နော်ဒီတဖြည်းဖြည်းနဲ့ကျွန်မ US မှာပညာသင်ကြားရင်လည်းပထမဆုံးသင်ကြားပေးတာကအုံနောက်နဲ့အာရုံကျော်သိပ္ပံဘာသာပွဲလေ့လာရင်လည်းအဲဒီ clinical psychology နဲ့ပဲပေါ့နော်ကျွန်မတွေ့ရှိခဲ့ရပါတွေ့ရှိခဲ့နောက်မှအခုနပြောသွင်းပြီပေါ့နော်ဟိုလက်တွေ့ကြကြသင်ကြားလက်တွေ့ကြကြသင်ကြားနိုင်မှုရောနောက်တစ်ခါကုသမှုတွေပေးနိုင်မှုရောဆိုလို့ရှိရင်ဒီပညာရေးကအရင်လိုအပ်နေဖြစ်တဲ့အတွက်အဲဒီဘိုင်ကူပွဲပေါ့နော်6နှစ်ကြာသင်ယူရပေမဲ့ဒီဟာကိုရွေးချယ်တည်ခဲ့ရပါမှာဟုတ
်ဟုတ်ကဲ့အဲ့တော့စောပိုင်းကတော့လည်းပြောပါတယ်လက်ရှိမှာလည်းကိုကဒီမြန်မာနိုင်ငံမှာရှိတဲ့လိုအပ်ချက်တွေကိုကူညီပေးနိုင်ဖို့အတွက်ပေါ့နော်ဒီစိတ်ပညာပိုင်းဆိုင်ရာအကြံပေးတာဟိုသင်တန်းပို့ချလာရေးလုပ်တယ်လို့ပြောတယ်ဆိုတော့အခုကတော့ဒါကိုကတစ်ဖက်မှာပညာလည်းသင်ရင်းနဲ့တစ်ဖက်မှာလည်းပြန်မျှဝေပြီးတော့ကိုတက်နိုင်တဲ့ဘက်ကလူမှုတိုင်းဝိုင်းအချို့ပြုတဲ့သဘောပေါ့လေဆိုတော့ဒီဟိုပါရကူဖွဲ့ရပြီးလို့နော်သင်ကြားမှုတွေပြီးသွားရင်ကောရှေ့ဆက်ကိုမြန်မာနိုင်ငံနဲ့ဒီလူမှုတိုင်းဝိုင်းပေါ့နော်ကိုပတ်ဝန်းကျင်အတွက်ဘယ်လောက်ထိလှုပ်သွားဖို့မျှော်လင့်ထားလဲစဉ်းစားထားလဲ
အာ ဒီမှာရေမှန်းချက်ကတော့ပေါ့နော်အမြန်ဒီမြန်မာပြည်ကိုတနည်းပြန်ခွင့်ရပြီးတော့ပေါ့နော်ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်တဲ့မြန်မာပြည်တွင်းမှာရှိပြီးသားပေါ့နော်အထူးသဖြင့် psychiatrist တွေအပေါ်များပေါ့နော်ကျွန်မမှာစိတ်ကျမ်းမာရေးဆရာဝန်တွေနဲ့ရောနောက်ပြည်တွင်းမှာလည်းအခုဆိုစပြီးတော့ထွန်းကန်လာပြီးစိတ်ပညာရှင်တွေစပြီးတော့ရှိလာပြီးပေါ့နော်ဒီ psychologist တွေအားလုံးနဲ့တွဲဖက်ပြီးတော့ပို့ပြီးတော့ထွန်းကန်လာအောင်ပေါ့နော်ကျွန်မကဟိုပြောလို့ရှိရင်စိတ်တန်ရာကုစားမှုတွေရေးရှည်အေးလုပ်ယူရမှာဖြစ်ပါတယ်ပေါ့နော်ကျွန်မတို့နိုင်ငံတွင်းမှာလေနောက်တစ်ခါဒီနေ့အဲကျမတို့ပြည်သူအံပွဲရပြီဒီမိုကရေစီရရှိခဲ့ပြီးနောက်မှာတောင်းပါပေါ့နော်ဒီအချင်းချင်းပြန်လဲယုံကြည်မှုတွေတည်ဆောက်ရတာတို့ဟုတ်လားအာဒီလူငယ်တွေကလေးငယ်တွေစိတ်တန်ရတွေကုစားရတွေကကျမတို့နှစ်ရှိလာများအကြိုင်လုံးဆောင်ရမှာဖြစ်တဲ့အတွက်ပေါ့နော်ဒီဟာအာသူတည်တနာပိုင်းတွေကိုသင်ကြားရေးဘက်မှာအများကြီးပါဝင်ဖို့ကျမအာမျှော်လင့်ထားပါတယ်နောက်ကျမပြည်တွင်းမှာမြန်မာပြည်ဝါပေါ့လေစိတ်ပညာကိုအာစိတ်ဝင်စားရဲလေးလာနေတဲ့အကြောင်းသူကျောင်းသားတွေလည်းဒီလိုမျိုးပါကူပွဲတွေကိုပေါ့နော်စိတ်ဝင်စားရဲဆိုလို့ရှိရင်တင်ရောက်ဖို့ပေါ့နော်အားပေးဖိတ်ခေါ်ကြမှာရဲ့ဘာလို့လဲဆိုတော့ဒီ American ပြည်အောင်စုမျိုးမှာ6နှစ်တန်းလောက်တက်ယူရပါမယ်ပေါ့နော်ပညာသင်ရအပြည့်ပေးရပညာသင်ရစုအပြည့်ပေးရပေါ့နော်တက္ကသိုလ်ရ6နှစ်စာလုံးကိုပေးပြီးရောသူတို့ကျောင်းသားတွေဒီပညာရှင်မျိုးလည်းလာစားပေးထားရပေါ့နော်လာစင်ရရောဟိုကျမတို့ဒီနယ်ပယ်ရက်ကအရင်လိုအပ်နေတဲ့အချင်းဖြစ်တဲ့ပေါ့တော့အတော့ပေါ့နော်အာကျွန်မဆီလည်း social media ရာနေတက်ဆင်ပေါ့လေ email ကျွန်မရဲ့တက်ကတူရဲ့ email ရာနေတက်ဆင်ပေါ့ set ပဲပြီးတော့လဲအကြံဉာဏ်တောင်းလို့ရပါတယ်လို့ကျွန်မတို့ပြီးတင်းပြီးပါမှာရှိရပေါ့နော်မြန်မာပြည်ကျောင်းသူကျောင်းသားတွေကိုဒီပညာရဲ့ကိုစိတ်ဝင်စားအဲ့ဆိုလို့ရှိရင်အာဒီလိုပါအမှုပွဲတွေကိုပေါ့နော်အဲတက်ရဖို့လည်းဖိတ်ခေါ်ပါရစေ
ဆန်နေတဲ့အမျိုးသမီးကနာကိုကြားခဲ့တာပါရှင်။သိပ္ပံနဲ့နေပညာအစီအစဉ်မတိုင်ခင်သုတဆုံးလွင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးတင်ပြပေးချင်ပါတယ်။စာတင်ကျောင်းတွေမှာတနပ်ပစ်ခတ်မှုဖြစ်ပွားတာနဲ့ပတ်သက်လို့လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတမရအဆက်ဆက်ကထောက်ပြဆွေးနွေးလာခဲ့ပေမဲ့ဒီလိုပစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေတာ George Floyd ကွယ်လွန်တဲ့နှစ်ပတ်လည်အာရှသားတွေရဲ့ဒဏ်မှုညီမျှရေးတောင်းဆိုမှုဆရာတွေကိုကြွအောင်ကတင်ပြပေးထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေကလေးကစာတင်ကျောင်းတွေကိုဝင်ရောက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်အမေရိကန်သမ္မတအဆက်ဆက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အချင်းချင်းထောက်ပြပြောဆိုနေခဲ့တာပါဒါပေမဲ့လည်းခုအချိန်အထိအကြမ်းဖက်ပစ်ခတ်တာကိုအဆုံးသတ်နိုင်မဲ့အဖြစ်အတွက်ငင်းခုန်ဆွေးနွေးနေကြဆဲဖြစ်ပါတယ် Texas ပြည်နယ် Uvalde မြို့ကမူလရန်ကျောင်းမှာတပ်ထံတစ်ပါးကဝင်ရောက်ပစ်ခတ်တာကြောင့်စာတင်ကမ်းအတွင်းကကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ပါတယ်။မေလ24ရက်နေ့ကဒီပစ်ခတ်မှုနဲ့ပတ်သက်လို့ဝန်ထမ်းကြောင်းသမ္မတဂျိုးဘိုင်ဒန်ကအိမ်ပြီးတော့မှပြောကြားခဲ့ပါတယ်
။ So tonight I ask the nation to pray for them.
ညမှာတော့ကွယ်လွန်သူတွေအတွက်ဆုတောင်းပေးကြပါလို့အားလုံးကိုပန်ကြားခြင်းပါတယ်။လက်နဲ့ထုတ်လို့ရောင်းချနေကြသူတွေကိုအားလုံးကကန့်ကွက်တောင်းဆိုသွားဖို့လဲသမ္မတကပြောကြားခဲ့ပါတယ်။အခုလိုစကားမျိုးကိုလည်းသမ္မတဘီလ်ကလင်တန်ကပြောကြားခဲ့မှုပါတယ်။1999ခုနှစ်ဧပြီ20ရက်နေ့ကကော်လိုရာဒိုပြည်နယ်ကိုလံပိုင်းထက်တန်းကျောင်းကိုကျောင်းသားနှစ်ဦးကဝင်ရောက်ပစ်ခတ်တာကြောင့်တခြားကျောင်းသူကျောင်းသား12ဦးနဲ့ဆရာ2ဦးသေဆုံးခဲ့ပါတယ်။တနက်သမား2ဦးလည်းကိုယ်တိုင်ပြန်လည်ပစ်ခတ်ပြီးတော့အဆုံးစီရင်ခဲ့ပါတယ
်။ I can only say tonight that the prayers ညမှာ
အမေရိကန်အားလုံးကကျန်ရစ်သူမိသားစုနဲ့အတူဆုတောင်းခဲ့ကြပါတယ်လို့အဲ့ဒီအချိန်ကသမ္မတဘီလ်ကလင်တန်ကပြောကြားခဲ့တာပါ။1990ခုနှစ်ကစလို့ပြီးခဲ့တဲ့မေလ24ရက်နေ့အထိအမေရိကန်ပြည်ထောင်စုအကြောင်းတွေမှာပစ်ခတ်မှုပေါင်း1369ခုရှိခဲ့တယ်လို့အမိမေကာကွယ်ရေးနဲ့လုံခြုံရေးဌာနလက်အောက်ခံစင်တာတစ်ခုရဲ့အခြေခံပညာကျောင်းပစ်ခတ်မှုနဲ့ပတ်သက်တဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အခုနှစ်5လတာကာလလောက်အတွင်းမှာတနေ့ကိုတနက်ပစ်ခတ်မှုတစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့တာပါ။
Now they're gone and they leave behind grieving.
အခုတော့သူတို့ကသွားနေကြပြီဖြစ်ပြီးကြေကွဲစွာခံစားရတဲ့မိသားစုကိုခြံထားရစ်ခဲ့ကြပါပြီလို့အဲ့ဒီအချိန်ကသမ္မတ George W. Bush ကပြောခဲ့တာပါ။လူအများပြားတည်ဆုံတဲ့စာတင်ကျောင်းပစ်ခတ်မှု၃ခုဟာလွန်ခဲ့တဲ့၁၀နှစ်အတွင်းဖြစ်ပွားခဲ့တယ်လို့လူ၄ဦးထက်မနည်းတည်ဆုံတဲ့ပစ်ခတ်မှုတွေကိုစောင့်ကြည့်မှတ်သားတဲ့ The Violence Project အဖွဲ့ကဆိုပါတယ်2012ခုနှစ်မှာ Connecticut ပြည်နယ် Newtown မြို့ကကလေး26ဦးအပြင်ကျောင်းဝန်ထမ်းဆုံးခဲ့တဲ့ Sandy Hook မူလာတန်းကျောင်းပစ်ခတ်မှု2018ခုနှစ်မှာ Florida ပြည်နယ် Parkland မြို့က18ဦးသေဆုံးခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းပစ်ခတ်မှုအခု Texas ပြည်နယ်ကပစ်ခတ်မှုဖြစ်ပါတယ်
Somehow this has become routine
ဒ ီလိုပြစ်ခတ်မှုမျိုးဟာပုံမှန်ဖြစ်နေကြလို့ဖြစ်နေပါပြီလို့2015ခုနှစ်ကလူ10ဦးသေဆုံးခဲ့တဲ့ Anqua College ပြစ်ခတ်မှုအပြီးသမ္မတ Barack Obama ကပြောခဲ့တာပါအခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ Democrat နဲ့ Republican တွေဟာအချင်းချင်းစီလုံးကြဖို့နဲ့ကြံရည်သူမိသားစုတွေကိုဖေးမှနှစ်သိမ့်ကြဖို့ပြောဆိုလို့ရှိပါတယ်ဒါပေမဲ့လည်းမတူညီတဲ့ချင်းကပ်မှုကနေဒီပြဿနာကိုအပြေရှားဖို့ကြိုးစားနေကြတာပါ Democrat တွေကပြစ်ခတ်မှုရဲ့အဓိကအရင်းခံအကြောင်းရင်းဟာလက်နက်တွေကိုအလွယ်တကူဝယ်လို့ရတာကြောင့်လို့ဆိုပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့အကြီးအကျယ်ကာကွယ်ပေးနေသူတွေကိုရွေးကောက်ပွဲမှာမဲနဲ့ဖယ်ရှားဖို့နဲ့ Republican တွေကတော့တနက်ဝယ်ယူလို့ရတာဟာအဓိကပြဿနာမဟုတ်ပဲပြစ်ခတ်သူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကြောင့်ဖြစ်တယ်ဆိုပြီးပြောပါတယ်တနက်ကသူ့ဘာသာကြီးထွက်တာမဟုတ်ပဲစိတ်ဖောက်ပြန်နေသူကတနက်မောင်းခလုတ်ကိုဆွဲညှစ်လို့သာဖြစ်တယ်လို့သမ္မတ Donald Trump က2019ခုနှစ်မှာပြောခဲ့ပါတယ် American တော်တော်များများကတော့တနက်ကင်ဆောင်ခွင့်ကိုထောက်ခံသူရှိတယ်လို့ပိုတင်းကျက်တဲ့တနက်ကင်ဆောင်ခွင့်ဥပဒေပြဋ္ဌာန်းဖို့ကိုလည်းလိုလားနေကြတာပါ Uvalde မြို့ကတနက်ပြစ်ခတ်မှုအပြီးမှာတော့စာတင်ကြောင်းတွေမှာဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးတာမျိုးနီးလန်းလဲစဉ်းစားဖို့ထောက်ပြတာတွေရှိနေပါတယ်ခင်ဗျာမင်းနီဆိုတာပြည်နယ်မင်နီယာပိုလစ်မြို့လေကောင်နဲ့မွေးလာတဲ့နေရာမှာရဲတွေရဲ့ထိန်းသိမ်းမှုအတွင်သေဆုံးသွားတဲ့လူမဲမျိုးသား George Floyd အထိမ်းအမှတ်နေရာအဖြစ်အများကသတ်မှတ်လာနေတာပါသူကွယ်လွန်ခဲ့တဲ့နေရာမှာပကြီးရေးဆွဲထားသလိုအမတ်တရပစ္စည်းတွေပန်းတွေလည်းလာချထားပါတယ် George Floyd ရဲ့အတော် Angela Harrison ဟာဒီအထိမ်းအမှတ်နေရာကိုမကြာခဏလာရောက်လေ့ရှိသူပ
ါ
လုံးရတဲ့နှစ်နှစ်ကလူပြူရဲဝန်တန်း Derek Chauvin ဟာ Fly ရဲ့ Levin ကို9မိနစ်ကြာကြာဒုထောက်ထိန်းသိမ်းထားခဲ့တာပါ။အဲဒီနောက်သူ့ကိုဆေးရုံခေါ်ဆောင်သွားပေးခဲ့ပေမဲ့လည်းတည်ဆုံသွားခဲ့ပါရယ်။ဒီအဖြစ်အပျက်ကိုလမ်းမေးကနေဗီဒီယိုရိုက်ကူးထားတာကိုတကဘာလုံးကကြည့်ရှုပြီးတဲ့နောက်အသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါ။နောက်ဆက်တွဲအနေနဲ့ရဲဝန်တန်းဟောင်း Chauvin ကိုလူသတ်မှုနဲ့ထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပြီးနောက်ထပ်လည်းဆယ်စုနှစ်တွေနဲ့ချီထောင်ဒဏ်ကျခံနေရတဲ့အမှုတွေရင်ဆိုင်နေရပါရယ်။Angela Harrison က
That's something I feel good about.
ဘာသူကမှမသိချင်အောင်စောင့်မနေတာကြောင့်ပြစ်မှုကျူးလွန်တဲ့သူတွေကိုအခုလိုအရေးယူနိုင်တဲ့အပေါ်ကျွန်မကျေနပ်မိပါတယ်
။ Chauvin နဲ့အတူတာဝန်ကျတဲ့တခြားရဲဝန်ထမ်း၃ဦးကိုလည်းပြည်သူ့အခွင့်အရေးဆိုင်ရာချုပ်ဖောက်မှုအတွက်အပြစ်ရှိကြောင်းဆုံးဖြတ်ထားပြီးသူတို့အားလုံးပြစ်ဒဏ်ချမှတ်ခံရဖို့စောင့်ဆိုင်နေကြပါတယ်။ Fly ကိုတတ်မှုမှာသူတို့ဟာကူညီပေးရရောက်တဲ့ဆိုတဲ့စွဲချက်နဲ့ဇွန်လမှာတရားရင်ဆိုင်ရာအုံးမှာပါFly ကိုထိန်းသိမ်းချိန်မှာ Billy Jones ရဲ့အနားမှာရှိနေခဲ့တာပါ။သူဟာအခုခါမှာအဲ့ဒီနေရာနာ coffee ဆိုင်ဖွင့်ထားပါဗျ။
I'm just happy in the technology.
ဖုန်းနဲ့ video ရိုက်ထားနိုင်တာကြောင့်ဝမ်းသာပါဗျ။ဒီပညာထွန်းကားနေတော့ဘာတွေဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတက်တဲ့အထောက်အထားခိုင်မာစေပါဗျ
။ရဲတပ်ဖွဲ့တွေရဲ့ကင်တွေပုံနဲ့ပတ်သက်ပြီးတော့လူများရဲ့တောင်းဆိုမှုကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေကလုံထုံးလုံနည်းတွေပြောင်းဖို့ကြိုးစားနေပေမဲ့လည်းဒါဟာမလုံလောက်သေးဘူးဆိုပြီးတော့ထောက်ပြကြပါတယ်။မင်းနီဆိုတာပြည်နယ်လူခွေဌာနကထုတ်ပြန်တဲ့အစီရင်ခံစာအရမင်းနီယာပူလစ်မြို့ရဲတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်လောက်ကစားပြီးအသားအရောင်ခွဲခြားဆက်ဆံပြီးကင်တွေဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ
်။ The truth is they were facts.that racism
ရဲတပ်ဖွဲ့အတွင်းမှာလည်းလူမျိုးရေးခွဲခြားတဲ့စိတ်ရှိတာကိုအထောက်အထားတွေအများသိရပါတယ်အသားအရောင်ရှိတဲ့သူတွေအပေါ်ရည်ရွယ်ချက်ရှိရှိဘယ်လိုတွေပြုမှုဆက်ဆံခဲ့တယ်လဲဆိုတာပါဒါကြောင့်အခုလှုပ်ဖို့လိုနေတာကအားလုံးနေရာတကျဖြစ်ဖို့အဖွဲ့တစ်ဖွဲ့ကကြီးကြပ်စီစဉ်ဖို့ပါ
လူမျိုးရေးခွဲခြားမှုကိုလက်မခံကြောင်းကဘာကြီးကပြသခဲ့ပေမဲ့ဒီအခြေအနေကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်ဖို့ကတော့ဆက်လက်တောင်းဆိုတိုက်ပွဲဝင်ရမှာလို့လဲဆိုပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာလူမျိုးစွဲအခြေခံတိုက်ခိုက်တဲ့သတင်းတွေကိုခက်ဆိတ်ဆိတ်တွေ့လာရတာကြောင့်စိုးရိမ်ပူပန်နေကြရပါတယ
်။ I'm worried about my mom.
လေတဲ့ဆိုင်ကုန်မှာနေထိုင်တဲ့ Vivian Lee ကတော့အမေအတွက်စိုးရိမ်နေလို့ဆိုပါတယ်။ရဲဌာနတွေရဲ့စီရင်ကိန်းဂဏန်းတွေအရအမေရိကန်မျိုးကြီး16မျိုးမှာအာရှသားတွေပေါ်တိုက်ခိုက်မှု164ရာခိုင်နှုန်းမြင့်တက်လာခဲ့ပြီးဒါဟာဒီနှစ်ပထမ3လနဲ့2020တနှစ်ပတ်လုံးစီရင်ကိန်းဂဏန်းတွေကိုနှိုင်းယှဉ်ထားတာဖြစ်ပါတယ်။အခုခါမှာတော့နှစ်ပေါင်းများစွာရင်းကုန်နှုတ်ပိတ်နေလာရကနေလူမျိုးရေးအရာအနှိမ်ခံရတဲ့အကြောင်းလူမှုကွန်ရက်တွေမှာရောတခြားနေရာတွေမှာပါလူသိရှင်ကြားထုတ်ဖော်ပြောကြားလာကြတာပါအစိုးရရှေ့နေထျန်ဟိုက
When I was a teenager my family and I living in San Jose
ဆေချောတဲ့ပေါ်ကတော့ဆန်ဟိုဆေးမှာမိဘတွေနဲ့အတူနေတဲ့အိမ်ကိုလူရဲသူတွေကဖောက်ထွင်းဖို့ကြိုးစားတာကြုံမှုပါတယ်ဒါပေမဲ့လည်းမိဘတွေကအင်္ဂလိပ်စကားလည်းကောင်းကောင်းမတတ်ရဲကိုတိုင်လိုက်ပြန်ရင်လည်းသူတို့ကိုတခုခုလာပြန်အလုပ်ခံရမှာကိုကြောက်ပြီးတော့မတိုင်ပြစ်ပါဘူးလို့ဆိုပါတယ်ဒါပြင်ဆိုရပေါ်မယုံကြည်တာလည်းပါတယ်လို့ပြောပါတယ်တျန်ဟိုကမိဘတွေနဲ့အတူ BNN ဒုက္ခတွေအဖြစ်အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တာပါ
ခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလဲရောက်ပါပြီထုတ်ခင်မျိုးသက်ကတင်ပြထားပါတယ်ရှင်
ဒီတစ်ပတ်တော့ဆေးလောကမှာရောလုံခြုံရေးဆရာမှာပါတုံးလာနိုင်ပြီဖြစ်တဲ့တုံးပယ်မြင်ပုံရိပ် hologram အကြောင်း EP သတင်းတစ်ပုဒ်ပေါ်အခြေခံပြီးပြောပြပေးပါရစေ hologram ကိုလူလူသိအောင်မိတ်ဆက်ပေးတာကနာမည်ကျော် Star Wars ရုပ်ရှင်ပါအဲ့ဒီထဲမှာမင်းသမီးလေးလီယာရဲ့တုံးပယ်မြင်ပုံရိပ်ကိုစပြီးတွေ့လာကြတာဖြစ်ပါတယ် hologram ကို1948မှာ Hungary နယ်ပယ်ယူပဗေဒပညာရှင်ဒန်နစ်ကေဘကမမျှော်လင့်ပဲရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။သူဟာ electron microscope ရဲ့ပုံရိပ်ကိုပိုးပြီးပြတ်သားအောင်လုပ်ရင် hologram ကိုတွေ့ခဲ့ရတာပါ။ဒါပေမဲ့အဲ့ဒီအချိန်ကတန့်စင်တဲ့ပုံမှန်အလင်းတန်းရဖို့တော့မလုပ်နိုင်သေးတာကြောင့် hologram ကိုဖန်တီးနိုင်အောင်မှမဟုတ်ဘူးဆိုတာကိုသိတဲ့အတွက်ဂေဘကသူ့ရဲ့တွေ့ရှိချက်ကိုမကြခင်မှအကောင့်ထဲပေါ်နိုင်မဲ့သူ့တေသနာအဖြစ်နဲ့သတ်မှတ်ခဲ့တာပါ။ဟုတ်ပါတယ်။1960မှာလေးဆန်းရောင်ကြီးကိုတီထွင်နိုင်ခဲ့ချိန်မှာတော့သူ့ရဲ့တွေ့ရှိချက်မှန်ကန်ကြောင်းသက်သေပြနိုင်ခဲ့ပါတယ်။နောက်နှစ်နှစ်ကြာမှာတော့မီရှိဂန်တက္ကသိုလ်ကအီမစ်လစ်နဲ့ဂျူရစ်လူပနီတိုကပရမအူဆုံးသုံးပတ်မြင်ပုံရိပ် hologram ကိုဖန်တီးပြနိုင်ခဲ့ပါတယ်။သူတို့ဖန်တီးပြတာကကစားစရာရထားလေးတစ်စင်းနဲ့ငှက်ကလေးတစ်ကောင်ရဲ့ပုံရိပ်ဖြစ်ပါတယ်။နှစ်ပေါင်း60ကျော်လာချိန်မှာတော့ Hungary နိုင်ငံ Budapest မြို့နယ်မိုင်20အကွာမှာရှိတဲ့Holotech ကုမ္ပဏီရဲ့ဓာတ်ခွဲခန်းပညာရှင်တွေဟာ Hologram နည်းပညာကိုတိုးတက်လာအောင် Budapest နည်းပညာနဲ့စီးပွားရေးတက္ကသိုလ်ကသူတေသနာပညာရှင်တွေနဲ့လက်တွဲပြီးလှုပ်ဆောင်နေပြီလို့ Holotech ရဲ့အမှုဆောင်အရာရှိချုပ် Emery Lagardos ကပြောပါတယ
်။ Obilage aiuto toda la tecnologia simono di hologram tenga ya shenlita si. Esta sta da shen modio.
Baba gusto dopo mi po in de shi ni da go.လက်တွေ့ပြသတာရဲ့ရည်မြင့်တာအစ်စ်ကိုရောက်လာပါပြီ။ဒါကလည်းဟန်ဂေရီသိပ္ပံပညာရှင်ဟန်ဂေရီတီထွင်ပညာရှင်ကိုကျေးဇူးတင်ရမှာပါ။တစ်ချိန်တည်းမှာပဲဒီသုံးမှတ်မြင်ပုံရိပ်နည်းပညာဟာလွန်ခဲ့တဲ့အနှစ်50 60လောက်စောင့်ကြည့်တဲ့အနေအထားနဲ့ဓာတ်ခွဲခန်းထဲမှာကပ်နေတဲ့ပုံစံမျိုးဖြစ်နေတာပါ။ဓာတ်ခွဲခန်းမှာပဲလေ့လာမှုတွေတိုးတက်မှုတွေရှိခဲ့နိုင်ပေမဲ့လည်းဒီကမ္ဘာလုံးသုံးနိုင်မှုနင်းစင်ကျင်လည်နေရတဲ့လူမှုဘဝတွေကိုတော့ရောက်မလာဖြစ်ပါဘူး
။ Hologram ထုတ်ဖို့အတွက်အလျားအနံတုစရဲအတိုင်းတာ analog အချက်လက်တွေနဲ့မျက်နှာပြင်တစ်ခုပေါ်မှာရှုထောင့်အမျိုးမျိုးကနေသုံးပယ်မြင်အောင်လုပ်လို့ရှိတာဖြစ်ပေမဲ့အခုချိန်မှာတော့ digital အချက်လက်တွေကိုသုံးပြီးရှင်းလင်းပြတ်သားတဲ့ရောင်စုံ hologram တွေကိုထုတ်နိုင်ပြီဖြစ်ပါတယ်။ဒါကြောင့်ဘေးလိုက်တယ်မကတော့ပဲအပေါ်အောက်ရှုထောင့်ကနေပါမြင်အောင်လုပ်နိုင်ပြီဖြစ်ပြီးဆေးကုသရမှာပါလက်တွေအသုံးချနိုင်အောင် holotech ကသိပ္ပံပညာရှင်တွေလုပ်ပေးနေပါတယ်လို့ပြောပါတယ်
။ဟောစမီစီယုံamiben viszont előre haladott fejlesztéseket tudtunk megvalósítani, hiszen látják az egészségügyi hologramokat.
Tépényalóka a tépényalóka 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 tépényalókaဒါရီအားလုံးကလူနာဒါမှမဟုတ်ကိုရီးအင်္ဂါတွေနဲ့ပတ်သက်ပြီးသုံးပတ်မြင်အချက်လက်တွေပေးနိုင်စွာရှိပါတယ်။သူတို့ပေးတဲ့ဒီအချက်လက်တွေကိုယူပြီးကျွန်တော်တို့ရဲ့အထူး software နဲ့သုံးပတ်မြင်ပုံရိပ်ဖန်တီးတာဖြစ်ပါတယ်
။အခုလိုတီထွင်နိုင်တာဟာစေချောင်းသားတွေအတွက်အထောက်အကူအတော်ဖြစ်စေတယ်လို့ Budapest စစ်ဆေးရုံကအာယုံကျော်အထူးကဒေါက်တာ Andre Sokki ကပြောပါတယ်။
Például csak az anatómia oktatásban sokkal könnyebb megérteni a szerveknek, a belső szerveknek a elhelyezkedését.
Kokanati saupon tin ne kanabira dama so yin korin inga re go tu dege ran shi me niya bari ma be shi ni da go let twe pya nai ma turu ye di niya ane tha go alwe go na le la nai ma ba atapu re dama ma ho pou ma ma ho ta myo re go le po kaung kaung myin nai ma phit par de dilo tu niya ne tu niya da ja kaung kaung myin ya me so yinပြဿနာကဘာကြောင့်ဖြစ်နေလဲခန္ဓာကိုယ်ရဲ့ဘယ်အစိတ်အပိုင်းကိုပိုကယူဆက်ရမယ်ဆိုတာတွေကောင်းကောင်းစဉ်းစားလာနိုင်မှာပါဒါကြောင့်ဒါဟာထူးခြားတဲ့အရင်အမြင်အသစ်လို့ပဲပြောလို့ရပါတယ
်ဆေးပညာရဲ့အတွက်တည်းမကပါဘူးလုံခြုံရေးကဏ္ဍမှာလည်းမှတ်ပုံတင်အတုမလုပ်နိုင်အောင် hologram ကနေအထောက်ကူပေးနိုင်ပါတယ်အခုဆိုနိုင်ငံအတော်များများကရဲတွေနေဆက်လုံခြုံရေးတွေက holographic ပုံရိပ်တွေကိုဖန်တီးပေးဖို့အတွက်အကူအညီတောင်းလာကြတယ်လို့ラガトスタ描ばれ
Biztonságtechnikában az egyik kiemelkedő terület az útlevelek és a
အခုလိုတဲ့ပတ်သက်တဲ့ဤပညာတွေကရေးပါဆုံးတစ်ခုကတော့နိုင်ငံကူးလက်မှတ်ပတ်စပို့ပုံစံတင်တဲ့ဓာတ်ပုံပါတဲ့တခြားမှတ်ပုံတင်မျိုးတွေဖန်တီးဖို့ဖြစ်ပါတယ်လူပုံတွေကိုသုံးပတ်မြင်ဟိုလိုဂရက်ဖစ်ဓာတ်ပုံတွေဖန်တီးပြီးဖန်တီးထားတဲ့ပုံတိုင်းအတွက်တိကျကုတ်သင်္ကေတတွေထည့်ပေးဖို့နိုင်ငံဆောင်ကနေသက်ထိန်းချုပ်ရေးအေဂျင်စီတွေရဲတပ်ဖွဲ့တွေကကျွန်တော်တို့ကုမ္ပ
holografikus képlenne egy útlevélbe, egy személyigazolványon, az gyakorlatilag megoldaná a
második. A တူလုံးတဲ့ဆိုတဲ့ပြဿနာကိုလက်တွေ့ဖြေရှင်းနိုင်တော့မှာဖြစ်ပါတယ်။ဒါကတိတ်ကိုအရေးပါတဲ့အတွက်ကျွန်တော်တို့ကိုနိုင်ငံတော်များကလာမေးနေကြတာပါ။ဒီလိုသုံးမှတ်မြင်ဓာတ်ပုံထုတ်နိုင်ဖို့လေတော်တော်အောင်မြင်နေပါပြီ။ဒီလိုထုတ်နိုင်ဖို့နည်းပညာအားလုံးလည်းကျွန်တော်တို့မှာရှိနေပါပြီ။အစားပိုင်းကဒီလိုဟိုလိုဂရမ်တွေမှာမူလအရောင်သွင်းတဲ့ပြတ်သားမှုရအောင်အတော့ကိုကြိုးပမ်းခဲ့ကြတာဖြ
ကအကြီးရန်အရာရှိကြီးတဦးဖြစ်တဲ့ဘူဒပက်စ်တက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာဆော့ဖ်ပရပ်ကတော့သူတို့ကုမ္ပဏီကအကောင်းဆုံးလုပ်နိုင်နေပြီလို့ပြောပါတယ်
Et choc choc cette avait belal entre des hologrammes yo la gain
hologram 3 ban mien poin kaw takhu ya bo twat loet de aya re ga do a mya ji ba chano ro company ma ga dilo loet de a chi ni re go a sin pye la aw a to kaung kaung le ko season tha nai ma de hologram le a to myan myan chano ro si ma shi ba de pyo ya yin ka ba ma a mya song lo raw pyo lo ya ba de
holotech company ye mobile laser yang ji ni pinya ne a thu 3.3 mm lauk be shi de holographic film တရားပေါ်မှာသုံးပတ်မြင်ပုံရိပ်အချက်လက်တွေကိုတင်ပြီးသူတို့ရဲ့ holographic ပုံနှိပ်ဆက်ကနေအစင်မြင်ပုံတွေကိုရိုက်ထုတ်လာနိုင်ပြီဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ခုတော့အကျန်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုတခင်မျိုးသက်ကပဲပြောပြပေးပါဦး။
ကျင်းရှားတဲ့တက်ကြွလှုပ်ရှားသူမျိုးကိုတေတံဖြစ်တံပေးဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်ကုလသမဂ္ဂကဝေဖန်လိုက်ပါတယ်။တေတံအပြစ်တံပေးတာကိုပယ်ဖြတ်ဖို့လည်းတောင်းဆိုလိုက်ပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမင်းနဲ့လွှတ်တော်မဟောင်းကိုဖြိုးစရာတို့ကိုအကြမ်းဖက်မှုဆွဲခြင်းနဲ့စစ်ခုံရုံးကတေတံချက်မှတ်တာကိုစစ်ကောင်စီကအတိပြုခဲ့ပြီးတဲ့နောက်ကွက်မြင်တဲ့အကြောင်းပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂအထင်မှုချုပ်ကတောက်ကြနေမှာပဲတုံ့ပြန်လိုက်တာဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသကအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်ရုရှားကိုတပ်တွေကနေအောင်မြင်မြင်လှုပ်ဆောင်ခဲ့တယ်လို့ရုရှားဆိုကပြောခွင့်ရဒမစ်ထရီပက်စကော့ကပြောကြားခဲ့ပါတယ်။ရုရှားမီဒီယာတွေပေါ်မှာအမေရိကန်ကကန့်သတ်မှုတွေအတွက်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့တနေ့လာနေ့မှာအသိပေးပြောကြားဖို့အတွက်မော်စကိုမှာရှိတဲ့အမေရိကန်သတင်းမီဒီယာဌာနတွေကအကြီးအကဲတွေကိုဆင့်ခေါ်ထားတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်တကယ်လို့အမေရိကန်ပြည်တော်စုကရုရှားမီဒီယာလုပ်ငန်းလုပ်နေသူတွေသတင်းတောက်တွေပုံမှန်အတိုင်းအလုပ်လုပ်ခွင့်မရဘူးဆိုရင်အပြင်းထန်ဆုံးအရေးယူကန့်သတ်မှုတွေကိုမလွဲမသွေချမှတ်ရတော့မယ်လို့လည်းပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူဟာမကြခင်မှာဆော်ဒီအာရေဗျနိုင်ငံကိုတောက်ဖို့ရှိတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်သူအနေနဲ့ဆော်ဒီအာရေဗျကိုတောက်ဖို့အတွက်တိုက်ရိုက်စီစဉ်ထားတာမရှိပေမဲ့တကယ်လို့တောက်ဖြစ်တယ်ဆိုရင်အရှိန်အပိုင်းဒေသငင်းကြဲအတွက်စူးစမ်းဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။သမ္မတဘိုင်ဒန်ကအဲ့ဒီခေတ်ဆင်မှာ sorry အင်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပါတွေ့ဆုံနိုင်ဖို့ရှိတယ်လို့သတင်းတွေမှာဖော်ပြနေပါတယ
်။သတင်းချင်းချက်ကိုတော့ဒေါခင်မျိုးသက်ကကြီးညာပေးသွားတာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Subel L Tayyip တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညာဖက်9:00နဲ့10:00ထိအစီအစဉ်တွေကို VOA line to meter 7925နဲ့ line la meter 190တို့ကနေထုတ်လင်းပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA American တဲ့တန်ရဲ့ဒီကနေ့ညဖက်ထုတ်လင်းမဲ့အစီအစဉ်တွေကိုလည်းအားပေးနားဆင်ကြပါအောင်ရှင်။
This program has come to you from the Voice of America, Washington.